Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာ VOA American တိုင်းရဲ့2023ခုနှစ်အောက်တိုဘာလ16ရက်နေ့တနင်္လာနေ့မနက်ခင်း Radio Season တွေကို American ပြည်တော်စု Washington DC မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်မနက်6နာရီကနေပြီးတော့9နာရီထိထုတ်လွှင့်ပေးသွားမယ့် Season တွေကိုတော့ Line to Meter 32 40 50တို့ကနေပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။ဒီမနက် Season မှုကတော့ကျွန်တော်သားညဦးပါ
။ Gaza ကမ်းမြောင်ဒေသကကုလသမဂ္ဂရဲ့ခေါ်လွန်ရန်စခန်းတွေမှာရေပြက်လက်နေပြီးဂါဇာကအကြီးမားဆုံးဆေးရုံဝင်တွေကိုလူတွေကပြုံတိုးခိုလုံနေကြရပါတယ်။တနင်္ဂနွေလုံးအပြစ်အခက်ရစရေးသဘောတူညီချက် NCA ကိုထိန်းထားရေးဟာနေရအနှံ့တိုက်ပွဲတွေနဲ့ရင်ဆိုင်နေရတဲ့စစ်ကောင်စီအတွက်တော့အလုံးကိုအရေးကြီးလှတယ်လို့ဝေဖန်သူတွေကရှုမြင်ပါတယ်။ရေဒီယိုတက်တိကျွလိုင်းတွေကိုဖမ်းယူနိုင်တဲ့ဆက်တွေအိန္ဒိယမြန်မာနယ်စပ်မိုးရေးအပါအဝင်တိုင်းပြည်နယ်စပ်ဝင်ပေါက်၈ခုမှာတက်ဆင်မယ်လို့အိန္ဒိယတာဝန်ရှိသူတွေကပြောပါတယ်။
ကလမျိုးနောက်ဆုံးရသတင်းတွေအပြင် KNU ကမျိုးသားစီယုံထိန်းချုပ်ဒေသအတွင်းမှာစစ်ကောင်စီနဲ့ဖြစ်တဲ့တိုက်ပွဲတွေကြောင့်မလို့အိုးရင်ဆွန့်ခွာသူဒုက္ခတွေက9သိန်းကျော်လာပြီဆိုတဲ့သတင်းအမေရိကန်ပြည်ထောင်စုမှာကြောင်းကျွေးပြည်နေကြတဲ့ចောင်းသားတွေကိုအမေရိကန်နဲ့ယူကရိန်းကအလုတ်ခေါ်တယ်ဆိုတဲ့ဒီစာရီပြန့်နှံ့နေတာနဲ့ပတ်သက်ပြီးတော့မှားမှန်အတည်ပြု VOA Polygraph တင်ဆက်မှုအပြင်အပတ်စဉ်ကဏ္ဍတွေမှာတော့မြန်မာဒီမိုကရေစီရေးဆွေးနွေးကဏ္ဍကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာမြင်ကွင်းချက်မှတ်စုနဲ့ထူးခြားစံပြသတင်းတွေကိုထုတ်လွှင့်တင်ဆက်ပေးဖို့ရှိပါတယ်ခင်ဗျာအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးတင်မောင်တန်းကနေပြီးတော့ပြောပြပေးမှာဖြစ်ပါတယ
်ဟာမတ်စ်တွေကြော်တွေကိုဖြိုဖျက်ပစ်မယ်လို့အစ္စရေးဝန်ကြီးချုပ်နတန်ယာဟူးကတနင်္ဂနွေနေ့မှာပြောလိုက်ပါတယ်မြေပြင်ထိုးစစ်ဆင်နွှဲဖို့အတွက်အစ္စရေးတပ်သား3သိန်းကဂါဇာကမ်းမြောင်ဒေသနယ်ကမ်းမှာနေရာယူထားချိန်မှာအခုလိုချိန်မုန်းတဲ့စကားကိုပြောလိုက်တာပါအတိုက်ခံအမှတ် Benny Grants အပါအဝင်အရေးပေါ်အစိုးရစီဝေးကိုဝန်ကြီးချုပ်ကဆင့်ခေါ်ခဲ့ပြီးဒါကအမျိုးသားညီညွတ်ရေးကိုပြတ်တက်လိုက်တာဖြစ်တယ်လို့ပြောပါတယ်အစ္စရေးခေါင်းဆောင်တွေဟာညီညွတ်တပ်အုပ်အဖြစ်အချိန်ပြည့်အလုပ်လုပ်နေကြတယ်လို့စစ်ဌာနချုပ်မှပြုလုပ်တဲ့အစည်းအဝေးမှာနတရာဟုကပြောပါတယ်ကျွန်တော်တို့ကိုချိန်မုံနိုင်မယ်လို့ဟာမတ်စ်ကထင်ပါတယ်ဒါပေမဲ့ဟာမတ်စ်ကိုချိန်မုံပစ်ပါကကျွန်တော်တို့ပါလို့ဝန်ကြီးချုပ်ကဆိုပါတယ်ပြီးခဲ့တဲ့ဘက်ကအစ္စရေးကိုလာရောက်ဆွေးနွေးခဲ့ပြီးပြန်သွားခဲ့တဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ဟာတနင်္လာနေ့မှာအစ္စရေးကိုပြန်ပြီးလာမှာပါတနင်္လာနေ့မှာဘလင်ကန်ဟာဆော်ဒီအာရေဗျမှာအင်ရှင်မင်းသားမိုဟာမက်ဘင်ဆယ်မန်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်ဒီအချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအရှိလေဘိုင်လူသားချင်းစာနာထောက်ထားမှုရေးရာအထူးတန်တမာဖြစ်တမ္မတ်ကြီးဟောင်းဒေးဗစ်ဆတ်တဖီးလ်ကိုခန့်ထားလိုက်ပါတယ်ဂါဇာကမ်းမြောင်ဒေသကကုလသမဂ္ဂရဲ့ခေါ်လွန်ရာစခန်းတွေမှာရေးပြက်လက်နေပြီးဂါဇာကအကြီးမားဆုံးဆေးရုံဝင်းတဲ့ကိုလူတွေကပြုံတိုးခိုလုံနေကြတယ်လို့လူတိုင်းဟာအသက်ရှင်ရပ်တည်ဖို့အတွက်တနင်္ဂနွေနေ့ကဆက်လက်ရုန်းကန်နေကြရပါတယ်ဆောင်ဝင်တွေနဲ့ဒူနာပြူတွေကလည်းမတန်တဆများပြားလာတဲ့လူနာတွေကိုကူးသနေကြရပေမဲ့မိဆက်တွေအတွက်လောင်စာမရှိတော့ဘူးဆိုရင်လူနာတွေတည်သွားမှာကိုပူပန်နေကြပါတယ်။အောက်တိုဘာလ9ရက်မှာဟာမတ်စ်အဖွဲ့ကအစ္စရေးနယ်မြေထဲဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်အစ္စရေး1,300ကျော်တည်ဆုပ်ခဲ့ရပြီးအများစုကအရတားတွေဖြစ်ခဲ့ပါတယ်။ဒါကိုတုံ့ပြန်တဲ့အနေနဲ့အစ္စရေးကဂါဇာကမ်းမြောင်ဒေသကိုအစအစရေးမီးနဲ့စစ်ပွဲတွေဖျက်တော့ခဲ့ပြီးဟာမတ်စ်တွေကိုပြစ်မှတ်ထားဘုံကျဲတိုက်ခိုက်ခဲ့ပါတယ်။ဂါဇာမြောက်ပိုင်းဒေသကနေထိုင်သူခံမှန်းလူတသန်းကိုမြေပြင်ထိုးစစ်မစတင်မီတောင်ပိုင်းကိုရှောင်ကြဖို့အစ္စရေးကသတိပေးထားပါတယ်ပြီးခဲ့တဲ့အပတ်တိုက်ပွဲတွေစဖြစ်ကြတဲ့ကဆိုရင်ပါလက်စတိုင်း2,300ကျော်သေဆုံးခဲ့ရပြီဖြစ်တယ်လို့ဂါဇာကျန်းမာရေးဝန်ကြီးဌာနကကြေညာပါတယ်ဂါဇာကလူနှစ်သန်းကျော်ကိုအကာအကွယ်ပေးဖို့နဲ့လူသားချင်းစာနာထောက်ထားရေးအကူအညီတွေတွဲပြောင်းနိုင်ရေးအတွက်အရေးပေါ်လမ်းကြောင်းဖွင့်ပေးဖို့ကယ်ဆယ်ရေးအဖွဲ့တွေကတိုက်တွန်းထားပါတယ်အစ္စရေးနဲ့ဟာမတ်စ်တွေကြောအုပ်စုတွေကြားမှာအပြစ်ခတ်ရစဲနဲ့ငင်းကြိုင်းစကားဝိုင်းတွေပေါ်လာရေးကိုရှေ့ရှုပြီးအရှိလေပိုင်းဆိုင်ရာတရုတ်ထုတ်တမ်းမှဇိုင်ကျွန်းဟာဒေတာရင်းသက်ဆိုင်ရာတိုက်ပြည်တွေကိုတောင်းရောက်မယ်လို့တရုတ်နိုင်ငံတော်ပိုင်း CCTV သတင်းကတင်းကုန်နေနေ့ကပြောလိုက်ပါတယ်။ဘယ်တော့မှအင်အားနဲ့ပြဿနာမဖြစ်ရှင်းနိုင်ပါဘူးလို့ရုပ်မြင်သံကြားအင်တာဗျူးမှာမစ္စတာဇိုင်ကျွန်းကပြောပါတယ်။အကြမ်းဖက်တာကိုအကြမ်းဖက်တုံ့ပြန်တာဟာလက်စားချေတဲ့တန်ရလဲစေတာပဲဖြစ်ပြီးနိုင်ငံရဲ့အဖြေအတွက်အတားအဆီးတွေပဲဖန်တီးပါလိမ့်မယ်လို့သူကဆိုပါတယ်။ဒါပေမဲ့သူခီးစီရဲ့အသေးစိတ်ကိုတော့မပြောပါဘူး။တခြားအရာကြီးတိုက်ပြည်တွေကလှုပ်တာကိုတရုတ်ကပုံတူကူးလှုပ်တာပါလို့စင်ကာပူနိုင်ငံတကာလေ့လာရေးကျောင်းကအကြီးတန်းသုတေသီရာဖဲလိုပန်တစီကတော့ဒီခီးစီနဲ့ပတ်သက်ပြီးသုံးသပ်ထားပါတယ်။ညညာရေးဆွေးနွေးပွဲတွေမှာဥဆောင်အခန်းကဏ္ဍကိုမယူဘဲတက်ချွတ်လှုပ်ရှားမှုရှိတဲ့တရုတ်တန်တမာရေး ပုံရိပ်ကိုဖော်ဆောင်တာပဲဖြစ်ပါတယ်လို့ဩစတြေးလျမြို့သားတက်သူကနိုင်ငံရေးသိပ္ပံပညာရှင်ဝမ်တီဆွန်းကလည်း VOE ကိုဖုန်းနဲ့ထင်မြင်ချက်ပေးပါတယ
်ဘယူအမေရိကန်တမန်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5.24kHz 1.13.3 5.40kHz 4.13 5.51kHz 5.85 နဲ့လိုင်းလက်မီတာ190kHz 1.505တို့ကနေထုတ်လွှင့်ပေးနေပါလိမ့်ရှင
်တနင်္လာနေ့မနေ့သတင်းတွေကို view ကဆက်လက်ကြီးညာနေပါတယ်တရိုင်းကလုံးပြစ်ခတ်ရစေးသဘောတူညီချက် NCA ကိုထိန်းထားရေးဟာနေရနာတိုက်ပွဲတွေနဲ့ရင်ဆိုင်နေရတဲ့စစ်တပ်တွေအလွန်ကိုအရေးကြီးလာတယ်လို့သဘောတူညီချက်ပြတ်ပြဲသွားပြီလို့မြင်ကြသူတွေကဝေဖန်ကြပါတယ်ဒီသဘောတူညီချက်နှစ်ပတ်လည်နေ့ကိုနေပြည်တော်မှာတနင်္ဂနွေနေ့ကကျင်းပခဲ့ပြီးစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်ရောက်မိန့်ခွန်းပြောခဲ့တာပါဗဏ္ဍာရေးနဲ့တန်တမာရေးဖီအားဖြင့်စီးရဲရနည်းမြေအများပြအဆုံးရှုံးသက်သာစေဖို့ဒီလိုနှစ်ပတ်လည်ပွဲကိုကျင်းပတာဖြစ်တယ်လို့ကရီအမျိုးသားအစည်းအရုံး KNU ပြောရေးဆိုခွင့်ရှိသူဖလိုစောတော်နီကပြောပါတယ်2015ခုနှစ်အန်ချီလမ်းမထိုးခဲ့ကြတဲ့တိုင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ရှိခဲ့ပြီး NLD အစိုးရလက်ထက်မှာ၂ဖွဲ့တိုးလာတာကြောင့်၁၀ဖွဲ့ဖြစ်လာခဲ့ပါတယ်။အန်ချီကိုလက်မထိုးခဲ့တဲ့ KNU ချင်းမျိုးသားတပ်ဦး CNF နဲ့ ABSDF ၃ဖွဲ့ကပြည်သူ့ကာကွယ်ရေးအဖွဲ့ PDF နဲ့လက်တွဲကြောင်ကြေညာထားကြပြီးတင်းငွေတွေကကျင်းပတဲ့ဘွဲ့ကိုတက်ရောက်ဖို့ညှဉ်းဆဲခဲ့ကြပါတယ်။လက်ရှိအခြေအနေအောက်မှာအဓိပ္ပာယ်ရှိတဲ့ငြိမ်းချမ်းရေးစကားဝိုင်းမဖြစ်နိုင်ပါဘူးလို့ KNU ပြောရေးဆိုခွင့်ရှိသူ Flo Sotor ကပြောပါတယ်။နျူကလ িয়ার ဓာတ်သတ္တိကြော့ electron dynamic line နဲ့အလင်းလိုင်းတွေကိုဖမ်းယူနိုင်တဲ့ဆက်တွေကိုအိန္ဒိယမြန်မာနယ်စပ်မိုးရီအပါဝင်တိုင်းပြည်နယ်စပ်ဝင်ပေါက်ရှိခုမှာတတ်ဆင်မယ်လို့အိန္ဒိယတာဝန်ရှိသူတွေကပြောကြောင်း New Indian Express သတင်းကပြောပါတယ်။မြန်မာနဲ့ပါကစ္စတန်နယ်စပ်မှာတနင်္လာနေ့ဘင်္ဂလားဒေ့ရှ်နယ်စပ်မှာနေရာ၄နေရာနဲ့နီပေါ်နယ်စပ်မှာ၂နေရာတတ်ဆင်မှာပါ။ရေဒီယိုဒတ်သတိကြွပစ္စည်းတွေအိန္ဒိယနိုင်ငံတွင်ဝင်လာရင်လုံခြုံရေးဌာနတွေအတွက်စိန်ခေါ်ချက်ဖြစ်လာနိုင်တာမို့ RDE လို့အင်္ဂလိပ်လိုသိကြတဲ့ဆက်တွေကိုခုလိုတက်ဆက်မှာဖြစ်တယ်လို့ဆိုပါတယ်ဒီဆက်တွေဟာနျူကလ িয়ার ဒတ်သတိနဲ့သဘာဝအတိုင်းဓာတ်မြေဩဇာလိုပစ္စည်းတွေကထွက်တဲ့ဒတ်သတိလိုင်းတွေကိုခွဲခြားနိုင်မှာဖြစ်တယ်လို့ကုန်တင်ကားကြီးတွေမှာပါလာမဲ့ပစ္စည်းတွေကိုလည်းစောင့်ကြည့်နိုင်မှာဖြစ်ပါတယ်ဒီဆက်တွေကိုတက်ဆက်မှုအမေရိကန်ပါဝင်နိုင်ငံသားကနေနည်းပညာအကူအညီကိုရယူနိုင်မယ်လို့အိန္ဒိယအစိုးရကယုံကြည်ကြောင်းသတင်းမှာပေါ်ပြထားပါတယ်အမေရိကန်ဒေါ်လာအဖြစ်၅ဒသမ၄တန်းကျော်အိန္ဒိယရူပီအဖြစ်တန်း450တန်မိုးရှိမက်အဖီတမင်းဆေးပြားတစ်သိန်းခွဲအလေးချိန်အဖြစ်15ကီလိုဂရမ်ကိုမြန်မာနိုင်ငံသားတယောက်စီကမီဇိုရမ်နဲ့မြန်မာနယ်စပ်မှာတောက်ကြံတွေကဖမ်းဆီးမိခဲ့တယ်လို့ Deccan Herald သတင်းကပြောပါတယ် Other Rifle တပ်က Chanfai KI ဇိုခေါ်တဲ့စစ်စီရေးလှုပ်စင်အသက်24နှစ်အရွယ်မြန်မာနိုင်ငံသားလူငယ်တဦးစီကအခုလိုဖမ်းဆီးမိခဲ့တာပါအဲဒီလူငယ်နဲ့ဆေးပြားတွေကိုချမ်ဖိုင်ရက်တပ်ဖွဲ့ကိုလွှဲပြောင်းလိုက်ပြီးဥပဒေကြောင်းအရဆက်လက်ဆောင်ရွက်သွားမယ်လို့တင်းနေနေကတရင်ထုတ်ပြန်ချက်မှာပြောထားပါတယ်။ဂျာတာပရင်းနေတုန်းကလည်းရူပီတန်129တန်းကျော်တန်ဖိုးရှိတဲ့ Mac Epidemi ဆေးပြား4000ကျော်ကိုအာသန် Rifle တပ်နဲ့ Mizoram Mui Sewa ဌာနတို့ကအာသန်ပြည်နယ်သားနှစ်ယောက်စီကချမ်ဖိုင်ကဲမှာပဲဖမ်းဆီးခဲ့မိပါသေးတယ်ခင်ဗျာ။
အောက်တိုဘာလ16ရက်နေ့တနင်္ဂနွေနေ့မနေ့နိုင်ငံတကာသတင်းတွေကိုဦးတမောင်တန်းကနေပြီးတော့ပြောပြသွားတာပါအခုတော့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်အစီအစဉ်တွေကိုအလှည့်ကျလာပြီးဖြစ်ပါတယ်အရင်ဆုံးတော့ဒီစစ်ကြောင့်ပြည်လောနေရတဲ့ကရင်ဒုက္ခသည်တွေရဲ့အခြေအနေသတင်းပေးပို့ချက်တစ်ပုဒ်ကိုတင်ဆက်ပေးပါမယ်ကရင်မျိုးသားစီယုံ KNU ရဲ့ထိန်းချုပ်နယ်မြေတွေဖြစ်တဲ့ဒူးထုံတထုံ KI နောက်တောင်ငူ KI နောက်ညောင်လေးပင် KI ဘိတ်တဝဲ KI မူထရော KI ဒူပလီယာ KI တွေမှာစစ်ကောင်စီရဲ့လူခွင့်ချိုးဖောက်မှုတွေနဲ့နှစ်ဖက်တိုက်ပွဲတွေကြောင့်မလို့စစ်ပေးရှောင်နေရတဲ့ဒေသခံရေအတွက်က9,100ကျော်လာပြီလို့ KNU ကဒီအောက်တိုဘာလ14ရက်နေ့ကနေပြီးတော့ထုတ်ပြန်လာပါတယ်ဒီကြောင့်ကိုတော့ထိုင်းမြန်မာနေဆက်ကနေပြီးတော့ VOA သတင်းတောက်မတ်အီးမှာသတင်းပြပို့ထားပါတယ်ခင်ဗျာ
ကရင်မျိုးသားစီယုံထိတ်ချုပ်နယ်မြေတွေဖြစ်တဲ့တထုံခရိုင်တောင်ဦးခရိုင်ညောင်လေးပင်ခရိုင်ဘိတ်တဝဲခရိုင်မူထော်ခရိုင်ဒူပလာယာခရိုင်တွေမှာနှစ်ဖက်တိုက်ပွဲတွေကြောင့်ကိုစစ်ကောင်စီရဲ့လူအခွင့်အရေးချိုးဖောက်မှုတွေကြောင့်ပါစစ်ဘေးရှောင်နေရတဲ့ပြည်သူ9,100ကျော်ရှိတယ်ဆိုပြီး KNU ကထုတ်ပြန်ခဲ့တာပါဒီထုတ်ပြန်ချက်နဲ့ပတ်သက်လို့နောက်ဆုံးအခြေအနေဖြစ်ကြောင်းဘာကြောင့်ဒုက္ခသည်တွေပုံများလာတယ်ဆိုတာကိုတော့ကရင်ငင်းရရဲ့အထောက်အပံ့ပြုကွန်ရက်ကပြောရေးဆိုခွင့်ရှိသူစောလာကပေါ်ကအခုလိုပြောပါတယ်
။ဟ ကျွန်တော်ဒီနေ့ချင်းညထုတ်ပြန်ရလာတော့လက်ရှိသူတို့ရဲ့အဲ့ဒီပုံကြီးနဲ့တက်တက်ပြီးတော့ကျွန်တော်တို့ဘာမှတော့ဥစ္စာဘူးအဲပြောရတာမရှိဘူးရှိရတာလေသူတို့အခု update ဖြစ်တာသူတို့ဒီအော်တိုဘလာဆိုတာချင်းနိုင်ပါလိမ့်မယ်ဒီစက်တင်ဘာလနဲ့ဆက်ဆံနေထုတ်ပြန်တဲ့ဒီပုံကြီးကတော့63000တောင်းဆိုပဲရှိရပါဘူးဘယ်မှာအဲ့ဒီဈေးမှာကတော့အချစ်ပွားရတဲ့ဒီစလန်လာကျင်းလာမှာတော့အဲ့ဒီမဲ့ဆိုင်ဖို့ကမတရားဖြစ်ပါလိမ့်ကြေးရသေးတော့ဒီစွာရီကပို့ပို့ကြီးလာတာတောင်းလို့အဲ့ဒီဒီစွာရီငွေအမီတော့မှရှိရစက်တက်ရတယ်အဲ့ဒီအချင်းချင်းတောက်ပြီးဖြင်းရတယ်မှာသူကစွာရီကိုလက်နဲ့ကြည့်လို့လည်းလည်းဖြစ်ပါလေအဲ့ဒါအမီနဲ့လှုပ်နေတဲ့တောင်းလို့ပြီးရရများတာဒီနေနဲ့ဒီကိုပြစ်တာရှိတယ်အဲ့ဒီနေနဲ့လည်းအဲ့ဒီဒီရှင်းနေရတယ်လည်းလာကြည့်တော့လေအဲ့ဒီစွာသားတွေကလေတပ်ပွဲဖြစ်တယ်နဲ့တပ်ပွဲဖြစ်တဲ့ကြားနဲ့သူတို့ရွာကမှလုံးဝမကြည့်ရတော့ဘူးအဲ့တော့ဒီရွာကလည်းရှင်ကြီးကဘာလို့ဆက်ပြီးရတဲ့အားကြီးပါလဲအခုကပုံရမှများတာလေခင်ဗျာရွာတွေကိုလည်းနေပြီးတယ်ဖြစ်တယ်အခေကသူတို့ရောက်ရှိတဲ့ရွာတွေရောက်မယ်ဆိုတော့သူတို့အဲ့ဒီရွာတွေကိုသူတို့ဒီရှိတဲ့ရွာသားတွေအခုရှိတို့သူတို့ကြည့်လာတော့ဖြစ်စည်းလာတော့အဲ့ဒါကတော့သူတို့လုံနေကြတာခင်ဗျာ
ပြည်တွင်းမှာလည်းစစ်ကောင်စီကလူသားချင်းစာနာတဲ့အကူအညီပေးမှုတွေကိုဟန်တာနှောက်ယှက်နေတယ်လို့ကရင်ပြည်နယ်အတွင်းမှာစာနယ်ရိက္ခာတွေတည်ဆောင်တာကိုကန့်သက်တားဆီးတာတွေလုပ်နေတယ်လို့လည်းပြောပါတယ်ဒီအတွက်လူသားချင်းစာနာတဲ့အကူအညီတွေအရေးပေါ်လိုအပ်နေတယ်လို့လည်းပြောပါတယ
်ကျွန်တော်အနေနဲ့ရစတဲ့လူတွေကအခုကစာနယ်ရိက္ခာတော်လေးကိုနည်းနေရဆိုတာကပြည်တွင်းမှာမရောက်သလောက်ဖြစ်တယ်ဗလားဘာဖြစ်လို့ဆိုပြည်တွင်းမှာလားအဲ့ဒီလိုမျိုးအခုတက်မှလေးတက်မှ၃လောက်ကဒီစနေကသွားတဲ့လမ်းလေကတော့ဒီကချက်တော့လာရှိတယ်ပေါ့။နောက်တစ်ခါလူတယောက်ကိုပုံစံတပြီးနေပြီးအရောက်ပဲတင်လို့ရတယ်။အဲ့ဆက်ပူတယ်လို့ရှိရင်လေသူတို့အဲ့ဒီပါမိတဲ့ပိုင်းကိုကြားနိုင်လို့ဆိုရင်အကုန်လုံးသိမ့်ပြတာရှိတယ်။နောက်နည်းနည်းခေါ်ရင်းရဆိုသူတို့အဲ့လိုဖန်ဆီးရမှာနှိမ့်ချတာရှိတယ်။စနေကကလည်းအဲ့ဒီတင်ဆယ်ဦးကဒီကဓမ္မကိုဒုက္ခရောက်နေတာရှိ
တယ်။ဒီရင်မျိုးသားအစီအုံကတော့စစ်ဘေးရှောင်လူတို့ 2,600 ကျော်အတွက်စာနယ်ရိက္ခာတွေကူညီပေးခဲ့တယ်လို့ပြောဆိုခဲ့ပြီးနောက်ထပ်လည်းစာနယ်ရိက္ခာတွေလိုအပ်နေသေးတယ်ဆိုပြီးပြောဆိုခဲ့ပါတယ်။ကရင်လူခွင့်ရေးဖွဲ့တွေကစစ်ဘေးရှောင်တွေအခုလိုများပြားလာတာဟာစစ်တပ်ကလူမှုကိုပြစ်မှတ်ထားတိုက်ခိုက်နေတာကြောင့်ဖြစ်တယ်လို့လည်းပြောဆိုခဲ့ကြပါတယ်ရှင
်။မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ရဲကြားကတည်င်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA American အတန်းကတည်င်းမှန်တွေကိုဗက်ပေါင်းစုံကတင်ပြပေးနေပါရှင
် VOA American အတန်းကနေပြီးတော့ဆက်လက်တင်ပြနေပါတယ် American ပြောင်းစုမှာတော့စီးပွားရေးကြဆင်းလို့ကြောင်းချွေးပြနေတဲ့ចောင်းသားတွေကိုလာဇာနဲ့အာမခံမလုံးပေးပြီးတော့ American နဲ့ Ukraine ကအလုတ်ခေါ်နေတဲ့ဆိုတဲ့စာရီလူမှုကွန်ရက်ဒီမှာဖြန့်ဝေနေကြပါတယ်ဒါမှမဟုတ်တင်ချလိုက်စစ်ကြည့်တော့ဒီကြော်ညာကအစ်စ်မှမဟုတ်ပါဘူးအချက်လက်ကိုခြေခံပြီးတော့မှားမှန်အတည်ပြုထားတဲ့ဒီ view ရဲ့ polygraph ရုပ်သံဗီဒီယိုမှာမဲတန်တာကြောင့်တင်ဆက်ထားပါရခင်ဗျာ
အက်စ်လို့နာမည်ပြောင်းထားတဲ့အရင် Twitter လူမှုကွန်ရက်စာမျက်နှာပေါ်မှာရုရှားသတင်းမှဖြန့်နေတဲ့ American နဲ့ Ukraine အစိုးရတွေအလုတ်ခေါ်နေပါတယ်ဆိုပြီးတော့လိန်ညာကြော်ညာခဲ့ပါတယ်သူတို့လောက်တာကအမေရိကန်ကကြောင်းသားတွေယူကရိန်းမှာစစ်သွားတိုက်ကြဖို့ X လူမှုကွန်ရက်အကောင့်တွေကနေအလုပ်ခေါ်ကြတွေဖြန့်ဝေတာဖြစ်ပါတယ်။ယူကရိန်းနိုင်ငံသားရေးဌာနတစိမ့်နဲ့အမေရိကန်ဖုန်းနံပါတ်တစ်ခုပါတဲ့အလုပ်ခေါ်ကြော်ညာမှာလက်ပိုက်ခေါင်းငိုက်ဆိုင်တဲ့လူငယ်တူနေရန်ကိုကြောမီပြီးတော့တမန်တလင်းပေါ်ထိုင်နေတဲ့ပုံနဲ့ဖြစ်ပါတယ်။ဒီမှာရေးထားတာကကြောင်းကျွေးဘလို့ဆက်နိုင်မလဲ။ယူကရိန်းကာကွယ်ရေးနိုင်ငံတကာတပ်ပေါင်းစုတွေဝင်မှာလို့ဖြစ်ပါတယ်။ဒီကြော်ညာတို့မှာနိုင်ငံတကာကပါဝင်ကူညီသူဆိုတာမျိုးသတ်မှတ်ပေးပြီးတော့ကျမရဲ့အာမခံလာစဉ်ဝင်ငွေရမယ်လို့ပြောထားပါတယ်။အဲ့ဆာမျက်နှာပေါ်ကတချို့ယုံကြည်ရတဲ့အကောင့်တွေတောင်ဒီကြော်ညာတို့ကိုထပ်ဆင့်ဖြန့်ဝေပြီးတော့အမေရိကန်မှာရှိပွားရေးကျက်တယ်လို့တချို့ယူကရိန်းမှာအသက်ဆုံးသွားတိုက်ဖို့စဉ်းစားရပြီလို့ရေးကြပါတယ်။ရုရှားစောင့်ကြည့်ရေးဆိုတဲ့အတီပြူ X 3တို့ကအဲ့ကြော်ညာကိုသူ့ဆာမျက်နှာမှာထပ်ဆင့်ဖော်ပြထားပြီးတော့ယ ဖြူကရိမှာသူတို့စစ်တပ်ရောနေတိုရောကစစ်သားတွေကြီးကျယ်ကြကုန်လို့အမေရိကန်ကတဖက်လက်နဲ့ကြောင်းကျွေးပုံနေတဲ့အကြောင်းသားတွေကိုယူကရိန်းစစ်တပ်ထဲကိုဝင်ဖို့ခေါ်နေပါတယ်လို့ရေးထားပါတယ်။အက်ဆာမျက်နှာပေါ်ကဒီလိုစာရောတခြားအလားတူစာမျိုးတွေရောကမဟုတ်မှန်ပါဘူး။လေးလာဆန်းစစ်ကြည့်တော့ဒီကြော်ညာကအတုကြီးပါAmerican နဲ့ Ukraine အစိုးရတွေ American ចောင်းသားတွေကို Ukraine မှာစစ်တိုက်ခိုင်းဖို့ခေါ်ယူနေတယ်ဆိုတဲ့အထောက်အထားတစ်ခုမှမတွေ့ရပါဘူး။ကြော်ညာတို့ကဓာတ်ပုံကလည်းအေးအေးယူပိတ်ဆို့ခံထားရတဲ့ Russia စစ်ဖက်ဝါရဖြန်းသူ Yevgeny Petruvanisi ကလာတာဖြစ်ပြီးတော့ဘယ်သူဘယ်ကပုံဖြစ်တယ်ဆိုတဲ့သတင်းရင်းမြစ်ကိုလည်းမဖော်ပြထားပါဘူးရှင်။
ဒီလိုမှားမှန်မသိကြတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ချက်လက်တွေနဲ့အတီးပြူသိရှိခြင်းနဲ့ဆိုရင်တော့ view ရဲ့ polygraph website မှာ polygraph.info မှာတွားရောက်ကြည့်ရှုနိုင်ပါတယ်ခင်ဗျာအခုတော့ဒီပုံမှန်တင်ဆက်နေကြပတ်စဉ်စီစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အရင်ဆုံးတော့မြန်မာဒီမိုဆီဆွေးနွေးကောင်းကိုကြည့်အောင်ပါ Israel ဟာမစ်ပွဲအရှိန်မြင့်လာပြီးမဲ့စစ်ကောင်စီတန်ရုံသွားပြီးတော့အကူအညီတောင်းတဲ့သူမရှိသလောက်ပါပဲလို့ Israel နိုင်ငံရောက်နေတဲ့မြန်မာတွေက view ကိုပြောကြပါတယ်စစ်ပွဲကြာရှည်လာမဲ့အရေးဆိုးနေကြပြီးမဲ့လည်း Israel ရောက်မြန်မာတွေအချင်းချင်းကတော့စုစည်းစည်းနဲ့ရှိနေကြတယ်လို့ဆိုပါတယ်တနေ့ပတ်သက်ပြီးတော့မဲ့ရင်ချင်းနိုင်ငံနေပြီးတော့ဒီဆက်သွယ်မေးမြန်းထားတာကိုတင်ဆက်ပြပါမယ်ခင်ဗျာ
ကျမတို့ VOA ကဆက်သွယ်မေးမြန်းတဲ့အချိန်မှာကျမတို့ရဲ့ဟိုဆက်သွယ်မေးမြန်းချက်ကိုလက်ခံတဲ့အတွက်လည်းကျေးဇူးတင်ပါတယ်
ဟုတ်ကဲ့ကျွန်တော်နာမည်ကိုဝင်းကိုပါခင်ဗျာကျွန်တော်ဒီ Israel ရောက်နေတော့၄နှစ်လောက်တော့ရှိပြီပေါ့ကျွန်တော်လာတာတော့ partner visa နဲ့လာပြီးတော့ဒီမှာပဲအခြေချဖို့ဆိုပြီးတော့လာခဲ့တာပေါ့နော်အခုလည်းကျွန်တော်ရဲ့မိသားစုလည်းဒီမှာရှိနေပါ
ကျွန်တော်ကတော့ Jacob Benjamin ဖြစ်ပါတယ်ကျွန်တော်ကဒီ Israel ကိုပထမဆုံးရောက်ရှိခဲ့တာက2018ခုနှစ်မှာရောက်ရှိခဲ့တာဖြစ်ပါတယ်ဒီ Israel နိုင်ငံတောင်ပိုင်းမှာရှိတဲ့နိုင်ငံတကာစိုက်ပျိုးရေးသင်တန်းကျောင်းမှာစတလာဒီပလိုမာပရိုဂရမ်နဲ့စိုက်ပျိုးရေးသင်တန်းတက်ရောက်ပုံလာခဲ့တာဖြစ်ပါတယ်ဆိုတော့2019ခုနှစ်ဇွန်လမှာကျွန်တော်ကသင်တန်းပြီးခဲ့တယ်ဆိုတော့2019ခုနှစ် 2020 ဒီသင်တန်းကာလအတွင်းမြန်မာနိုင်ငံကနိုင်ငံသားမြန်မာနိုင်ငံတင်နန်းသားအဖြစ်ဒီကျွန်တော်တို့ကျောင်းကနေပြီးတော့ပြန်ခေါ်တဲ့အခါမှာတင်နန်းသားကောင်းဆောင်အဖြစ်ကျွန်တော်တို့ကျောင်းကပဲကျွန်တော်ကိုပြန်ပြီးတော့มาရွေးတာပေါ့နော်ဆိုတော့ကျွန်တော်က Israel နိုင်ငံကိုဒုတိယအကြိမ်2019ခုနှစ်ဩဂတ်လ5ရက်နေ့မှာပြန်လည်ရောက်ရှိပါတယ်ကျွန်တော်ကအဲ့ဒီကျွန်တော်တို့တင်နန်းมาပဲကျွန်တော်တို့မြန်မာတင်နန်းသားတွေအတွက်ပြီးခဲ့တဲ့နှစ်2022ခုနှစ်ဧပြီလဒီတင်နန်းသားကောင်းဆောင်ဖြစ်တော်ဝင်ယူခဲ့ပြီးတော့มาအဲ့ဒီကာလပြီးဆုံးတဲ့အခါမှာကျွန်တော်တို့မြန်မာကျောင်းသားတွေရောကျွန်တော်အပါအဝင်ဒီတယ်လီဗီယံမျိုးဆွေးပြောင်းနေထိုင်ကြတာဖြစ်ပါတယ်ခင်ဗျဟို
ကျွန်တော်ဒီ2019နှစ်အကုန်ပိုင်းလောက်မှာဒီကျွန်တော်တို့ဒီရိုမန်နက်ကတောင်းခက်ကပြီးတော့ရောက်လာတာပါပြီးတော့ကျွန်တော်ကျောင်းအဲ့ဒီဆားရောက်လာတဲ့အချိန်မှာကျွန်တော်ဒီဂါဇာနဲ့အနီနာဖန်နဆန်မှာကျွန်တော်ကြာပါတယ်ဒါပေမဲ့အလုံးလုံးပြီးတော့ကျွန်တော်ကျောင်းတက်ပါတယ်ပြီးတော့ဒီအချိန်ကြီးအကြောင်းအမျိုးမျိုးကြောင့်ကျွန်တော်ဒီတယ်လီဗီယံမျိုးထဲကိုပြီးခဲ့တဲ့နှစ်ချလာပိုင်းကကျွန်တော်ရောက်ရှိလာပါတယ်
ဟုတ်ကဲ့အဲ့ဆိုရင်ကျွန်မခွန်ကိုစပြီးတော့မေးချင်တာကဒီကိုဒီခွန်ကဒီအစ္စရေးကိုရောက်တဲ့အချိန်မှာဂါဇာဘက်ကိုအရင်ဆုံးရောက်ပြီးတော့နေထိုင်ခဲ့တာဆိုတော့အခုလက်ရှိဂါဇာမှာဟိုစနေနေ့ကစပြီးတော့ Hamas တို့ကနေပြီးတော့ဟိုဝင်ပြီးတော့ဗောနော်အစ္စရေးဘက်ကိုဝင်တိုက်ခဲ့တဲ့ကိစ္စပေါ့လေအဲ့ဒီအချိန်မျိုးကြည့်လို့ရှိရင်အဲ့ဒီအရင်ဝင်ပြီးမတိုက်ခင်တော့ရောဒီဂါဇာအချိန်မျိုးကဘယ်လိုရှိလဲရှင
်ကျွန်တော်အဲ့ဒီဂါဇာမှာနနစ်တော်လောက်နေခဲ့ဖို့လို့ဒီဒီတော့ဒီလိုဒုံးကြီးတွေပါရင်ပြစ်တာဒီအစမ်းတကျမဟုတ်တော့ကျွန်တော်တို့အတွက်ကဘာလို့ဆိုတော့အဲလမ်းလို့တွေ့နေကျွန်တော်တို့လာဆောက်တော့ဆိုရင်ဒုံးကြီးပြင်ဟိုကျွန်တော်တို့အဲ့ဒီဆန်းကဒီဟိုတတိလိုပဲကျွန်တော်မောတော့ကျွန်တော်တို့ဒီဘုံခိုကြီးကဒီမှာရှိတယ်အဲ့ကိုပြင်းတော့တို့ကကျွန်တော်တို့အငြင်းတမ်းလိုက်ပြဖူးတယ်ဒီပြီးဖွယ်ပေါ့ဒါပေမဲ့နောက်ပိုင်းကျတော့အဲ့လိုပြေးတယ်ပြေးတယ်ပြီးတော့အဲ့ဒီဒီနိုင်ငံကကလေးတွေဘောလုံးဆော့တို့လည်းတို့လုံးဆရာရှိတာတွေလုံးတော့ဟိုကိုကလည်းဘယ်လိုပြောမလဲဩဘာမှမဖြစ်တော့ဘူးတို့တော့ဒီလိုသွားနေရပဲဆိုတော့ကိုကလည်းဒီတန်ကြားရင်ကိုတော့ဆိုသူစမ်းတော့ဦးကြည့်တယ်ဒါပေမဲ့ဒီလိုဒီအရင်တော့ပြီးခဲ့တဲ့စနေနေ့ကျတော့အဲ့ဒီလိုပုံစံနဲ့မဟုတ်တာတော့တည်သွားတော့ဗော
။ဒ ဒီ interview မတိုင်ခင်ကပဲပေါ့เนาะဒီနိုင်ပိုင်းလိုလောက်ကပဲဒီဘုံ NDA နဲ့ပတ်သက်ပြီးတော့အချက်ပေးတာတွေကိုဟိုရတဲ့အတွက်ပေါ့เนาะရှောင်းတင်းရတဲ့အနေထားတွေဟိုဘေးလို့ရမှာပေါ့เนาะအဲ့လိုဝင်ပြီးတော့ပုံရတဲ့အနေထားတွေဖြစ်ခဲ့တယ်ဆိုတော့အဲ့ဒီအခြေအနေပြောပြပါအောင်ရှင
်9နာရီကျော်ကျော်ဒီ data center ရှင်9နာရီကျော်ကျော်လေးမှာပဲဒီအချက်ပေး order ကိုကြားရတယ်ခဏနေတင်းမှာပဲကျွန်တော်တို့ဒီ television နဲ့ခက်ရရှိတဲ့ဘက်တရန်ဆိုတဲ့မြို့ကိုဒီ rocket ကြပါတယ်ဆိုတော့ကျွန်တော်တို့ဒီ good လေးတင်မဲ့ social media ကြည့်လိုက်တဲ့အခါမှာအဲ့ rocket ကြတဲ့ sign ပေါ်ပြီနော်အဲ့ပတ်ဝန်းကျင်ကိုလူတွေလာပြီးတော့မှဒီ video မှတ်တမ်းနေတင်တယ်လာပြီးတော့ရဲကြတော့တွေ့ပါတယ်ဆိုတော့ဒါပေမဲ့ဒီ Hamas attack ဆပြီးတော့မှဖြစ်ခဲ့တဲ့စနစ်ပြီးခဲ့တဲ့တပတ်စနေနေ့ကဆပြီးတော့မှဒီနေ့အချိန်ထိဒီ television မှာရှိတဲ့ဒီစားတောက်ဆိုင်တွေ bar and club တွေ shopping mall တွေပိတ်ထားတဲ့ဆိုပေမဲ့ကျွန်တော်ဒီနေ့ညနေဒီမြို့ထဲကိုခဏရှောက်ကြည့်တဲ့အခါမှာတော့စားတောက်ဆိုင်တွေ bar တွေကျွန်တော်ပုံမှန်အတိုင်းပြန်ပြီးတော့မှဖွင့်လာတာတွေ့ရပါတယ်ဒီနေ့ညနေပိုင်းမှာ
ဒီဂါဇာဘက်မှာပေါ့နော်စနေနေ့ကနေဆပြီးတော့ Hamas တွေကရုတ်တရက် Israel ဘက်ကိုစတိုက်လာတဲ့အခြေအနေမှာပေါ့နော်ကိုနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိဟိုကိုပေါ်မှာထိခိုက်မှုတွေရှိခဲ့လဲရှင
်ဟုတ်ကဲ့အဲ့ဒီအဲ့ဒါစပြစ်တော့ကတော့ကျွန်တော်လည်းဟိုပုံမှန်ဖြစ်တယ်လို့ပဲထင်တာမနေ့ကတော့မှဒီဟိုတယ်မှာတွေ့ခဲ့တဲ့အဲ့ဒီအနီနာမြို့ကတရားနဲ့ကျွန်တော်စကားပြောဖြစ်တယ်ဆိုတော့အဲ့ဒီမှာသူတို့မေးချင်သူတို့တော်တော်ကြောက်ဖို့ကောင်းတယ်တဲ့သူတို့အိမ်အောက်ထပ်ကိုမှရောက်လာတယ်အဲ့အောက်ထပ်ကရောက်လာပြီးတော့သူတို့တိုက်အောက်ထပ်ကိုရောက်လာအဲ့တိုက်ပါဟိုတချို့ Israel တွေဆိုလို့ရှိရင်တနက်ကြိုက်ဆောင်ခွင့်ရှိတယ်ဆိုတော့အဲ့တနက်တွေပြန်ပြစ်လို့သူတို့ထွက်ပြေးသွားပေါ့အဲ့ဒါကြောင့်မို့သူတို့တွေကလွတ်လာပေါ့နော်အဲ့လိုမျိုးပြောတယ်ပြီးတော့လည်းအဲ့ဒီတဲ့ကနေမျိုးမှအဲလွတ်ထွက်လာတဲ့အကြမ်းဖက်လူတွေ Hamas လူတွေကဘလောက်ရှိနေမှမသိဘူးဘယ်နေရာမှာလွတ်နေမှမသိဘူးအဲ့ဒီလိုဒီဘက်မျိုးတွေပါရောက်လာပြီးတော့အဲ့လိုမျိုးတနက်နဲ့ပြစ်တာတို့အသေးခံဘုံခွဲတာတို့ပါလို့ရှိမယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ကဟိုစိုးရိမ်နေရပေါ့ဘလောက်ပဲလုံခြုံရေးရှိတယ်လုံခြုံမှုရှိတယ် security ဘလောက်ပဲကောင်းတယ်ပြောသူတို့တွေကဟိုရင်းပြီးတော့သူတို့အတက်ကတော့ရင်းပြီးတော့လုံပါဆိုတော့ကျွန်တော်တို့တွေကတော့စိုးရိမ်တာတော့ရှိတာပေါ့
ဟိုကျွန်တော်ကတော့အရင်ဆုံးကတည်းကကာစာမန်နေနေကြဆိုတော့ဟိုအဲစနေနေ့မနေ့ကျတော့အလုံးလုံးနဲ့အပေါ်မှာဒုံးကြီးပြင်နေတဲ့အလန့်တွေကလည်းအချိန်လုံးမြင်နေပုံမှန်လို့မဟုတ်ဘဲနဲ့စတိုက်မြင်နေတော့ဟောကိုယ်လည်းကျင်းသားပါနေဘာမှမဟုတ်ဘူးပေါ့ဒါမဲ့ဟိုအဆက်မပြတ်ဖြစ်နေတော့ပြီးတော့လည်းမီဒီယာပေါ်မှာဩဒီလိုဖြစ်နေပြီးဟိုအစ္စရီးယားဒီဟာမတ်ကြီးတိုက်ခိုက်မှုအောက်ရောက်ဝင်ပြီးအဲ့ဒီပုံစံတွေတွေ့လာရတော့ဟောအရင်ကတည်းကဆိုးတာကိုတတိတွေ့တော့ပေါ့
ဒီအဲ့နေ့သူတို့ဟာမတ်ကရုတ်တရက်တိုက်တဲ့ကာလဒီအဲ့ရက်နှစ်ရက်အတွင်းမှာပေါ့လေနော်ဒီအစ္စရီးဘက်ကပြန်ပြီးတော့မှအဲတိုက်ခိုက်တဲ့အခါမှာဒီဂါဇာနယ်စပ်မှာဒီ terrorist ပေါ့ဗောလေနော်သူတို့က1500ဝန်းကျင်သူတို့ပြန်ပြီးတော့မှတုတ်တင်နိုင်ခဲ့တယ်လို့သူတို့စီးရင်ထုတ်တာ။ဆိုတော့ဒီရက်ပိုင်းကာလအတူလေးတောင်မှပဲဒီဂါဇာ area နယ်စပ်မှာပေါ့ဒီပမာဏကိုတွေ့တယ်သူတို့ကရှင်းလင်းနိုင်ခဲ့တယ်ဆိုလို့ရှိရင်ကျွန်တော်တို့တွေကသူတို့ကခုနကိုဝင်းရှင်းပြောခဲ့တယ်လို့ပဲဒီ Israel နိုင်ငံထဲမှာဆိုရင်နေရာအတော်များများကိုဘလောက်တောင်ရောက်ရှိနေပြီလဲထိုးဖောက်နိုင်ပြီလဲပေါ့ဆိုတော့အဲ့နှစ်ရက်အတွင်းမှာကကျွန်တော်တို့ဒီသတင်းမီဒီယာတွေမှာအတော်များများမှာတွေ့တာက Israel နိုင်ငံဒီရဲတပ်အနေနဲ့ပေါ့လीနော်ရဲအင်အားအတော်များများကနေရာအတော်များများမှာလိုက်လံရှောင်ပေးရဲကျွန်တော်တို့ဒီ television မှာလည်းပါတယ်ဆိုတော့ကျွန်တော်တို့လုတ်တဲ့နေရာနားလေးမှာမြေအောက်ခန်းတွေကိုဒီ Israel တပ်တာရဲ3ဦးဝင်ပြီးရှာတာတွေပါလိမ့်ရှိတယ်ဆိုတော့ဘာလို့လဲဆိုတော့သူတို့ဒီနိုင်ငံရဲ့မြို့အတော်များများနေရာအတော်များများကိုလူဦးရေဘယ်လောက်ပြန့်နေပြီလဲနောက်တစ်ခုကဒီ Israel မှာကအဲ့လိုပဲရိုးစိမ့်လာတာပေါ့လीเนาะအဲ့ဒီလိုမကြာခဏဖြစ်နေတော့ခုလိုအခြေအနေမျိုးမှာအလုံးအရှင်းနဲ့ဒီဘက်ကိုလေကောက်ဒီကုန်းကြောင်းအောင်ပေါ့လीเนาะအလုံးအရှင်းနဲ့သူတို့ဝင်လာပြီးတော့ပြန်ပြီးတော့มาတိုက်ထုတ်တဲ့အချိန်မှာတော့မှလူ1500ဝန်းကျင်ကိုသူတို့ရှင်းလင်းနိုင်တယ်လို့ပြောတယ်ဆိုရင်သူတို့မရှင်းလင်းနိုင်မဲနဲ့အငိုင်းမိလိုက်တဲ့အချိန်မှာအစ္စရေးနိုင်ငံနဲ့ကိုဘယ်လောက်ထိဝင်ခဲ့ပြီးပြီလဲယူဆိုင်ပြီးပြီလဲဆိုတာကျွန်တော်တို့မသိနိုင်ဘူး
ဟာမက်စ်တွေကအစ္စရေးလကိုရုတ်တရက်ဝင်ပြီးတော့ဒီခါတဲ့နေဆက်တူဒီချန်စီယိုတွေဘာတွေအားလုံးကိုသူတို့ဖျက်ဆီးဝင်ရောက်ပြီးတော့တိုက်ခိုက်ရုတ်တရက်တိုက်ခိုက်နိုင်တဲ့အခြေအနေကဘာကြောင့်ဖြစ်သွားတာလဲရှင်အဲ့ဒီအပေါ်မှာဟိုဘာကြောင့်ဖြစ်သွားတယ်ဆိုတာကိုဒီအစ္စရေးမီဒီယာတွေမှာသူတို့ဘလို့ဖော်ပြကြလဲရှင
်ဟုတ်ကဲ့အခုတော့အစ္စရေးမီဒီယာတွေမှာတော့ဒီဘသူ့ကိုအပြစ်ဖို့ရမလဲဘသူ့ကိုမသေးရဲ့အားနဲ့ကြက်လဲဆိုတာတော့သူတို့တွေကအရင်အရင် focus လုပ်ပြီးတော့မပြောကြသေးဘူး အခုဟာဒီစစ်ပွဲကိုပဲအဆုံးသတ်ဖို့ပဲပြောကြတာပေါ့နော်တော်တော်များများယူဆထားတာတော်တော်များများဖြစ်ထားတာရဲ့စိတ်ထဲမှာရှိနေတာကြတော့အဲ့ဒီအချိန်က the end of the holiday လည်းဖြစ်တယ်နောက်ဆုံး holiday ရက်လည်းဖြစ်တယ်စနေနေ့လည်းဖြစ်တယ်ဆိုတော့တချို့ဒီမှာဂျူးတွေတော်တော်များများစနေနေ့ဆိုလို့ရှိရင်လျှက်စစ်မီဒီအဲ့လိုမျိုး internet တွေမတုံးကြတာများတယ်အဲ့ဒီနေရာကိုအဲ့ဒီအချိန်ကိုသူတို့ကအခွင့်ကောင်းယူလိုက်တာခွင့်ကောင်းယူပြီးတော့ဝင်လာတယ်ဝင်လာပြီးတော့မှဘော်ရိုဇာနဲ့တိုးပြီးတော့ဝင်လာပြီးတော့အဲ့ဒီအနည်းဆုံးမြို့ရှိတဲ့ Berry ဆိုတဲ့မြို့ရှိတယ်အဲ့ဒီမြို့မှာမြို့ဆိုပေမဲ့သူကခီပုတ်ဂျွာလေးတသေးလေးပဲပေါ့နော်အမားဖာမ်နေရှိအဲ့ဒီရွာအကုန်လုံးလူတွေကိုလည်းတတ်တယ်အိမ်ထဲကိုလည်းချိုးဖြတ်ပြီးတော့ဝင်တယ်သူတို့တွေကလည်းအကူအညီတောင်းကြတယ်အဲ့လိုမျိုးတောင်းကြတဲ့ဟာတော့မှဟိုမနက်6နာရီခွဲလောက်ကစပစ်တာသူတို့အကူအညီတောင်းတာစစ်တပ်က2နာရီနေ့လည်း2နာရီလောက်မှရောက်လာတယ်ဆိုတော့သူတို့တွေမှအခုညီမဲအခုညီမဲဖြစ်သွားတာပေါ့ပြီးတော့လဲသူတို့တွေကအဲအဲ့မှာပါတီဖြစ်တဲ့စီမှာလဲလူ350လောက်အပြစ်တက်ခံခဲ့ရတာပေါ့နော်အဲ့လိုမျိုးဖြစ်သွားရဆိုတော့သူတို့အဓိကအကြောင်းအရာကြတော့အဲ့ဆက်တွယ်ဆက်တွယ်ရဲ့လူတွေကအရန်ဟို relax ဖြစ်နေတဲ့အချိန် holiday ဖြစ်နေတဲ့အချိန်မှာဖြစ်သွားတဲ့အတွက်ကြောင့်မို့အခွင့်ရေးအယူခံအခွင့်ရေးယူပြီးတော့သူတို့ကလောက်လိုက်တဲ့အတွက်ကြောင့်မလို့လို့အခုဒီမှာပြောကြတာပေါ့
ဒီနေ့မှာဆိုလို့ရှိရင် Israel စစ်တပ်တွေကဒီဂါဇာဘက်ကိုသူတို့ဒီမြေပြင်ကနေပြီးတော့ဟိုတပ်တွေအလုံးကြီးနဲ့ဝင်ရောက်လာပြီပေါ့လေအဲ့ဒီမှာရှိနေတဲ့အရက်သားတွေကိုနေရက်ကနေစွန့်ခွာဖို့ဆိုလို့သူတို့လုပ်နေတဲ့အပိုင်းမှာအာဒီအလုံးပေါင်းလူပေါင်းတသန်းကျော်ကိုသူတို့နေရက်ကနေစွန့်ခွာဖို့အဲသူတို့တတိပေးထားတယ်တစ်ဖက်မှာလည်းကုလသမဂ္ဂကဒါလုံးဝမဖြစ်နိုင်ဘူးလို့ပြောရပေါ့နော်အခုလက်ရှိအနေထားမှာတော့ဒီအရက်သားတွေဒီစွန့်ခွာရေးပေါ့နော်သူတို့လမ်းကြောင်းတစ်ခုလောက်ဖွင့်ထားပြီးတော့အရက်သားတွေကိုသူတို့စွန့်ခွာနိုင်လှုပ်ဆောင်နေရပေါ့ဘယ်လိုမြင်လဲရှင
် Israel တွေဘက်ကအမြင်နဲ့ပြောမှဆိုလို့ရှိရင်တော့နိုင်အောင်တိုက်မယ်ဆိုတော့ဒီစစ်ပွဲနိုင်ရမယ်အကုန်လုံးအတူတကွာနိုင်ရမယ်ဆိုပြီးတော့ poster တိုင်းဟို book တိုင်းမှာသူတို့ရေးထားကြတယ်အလံတွေထောင်ထားကြတယ်အဲ့လိုမျိုးတွေတော့ရှိတယ်ပေါ့ Israel တွေဘက်ကတော့သူတို့ဒီတိုက်ပွဲကိုနိုင်အောင်တိုက်မယ်လို့တော့ပြောကြတယ်ဒါပေမဲ့ဟိုဘက်အချမ်းမှာလည်းလူကအစတည်းကလူကြီးကတအားကြီးထူထပ်နေတယ်လေထူထပ်နေတဲ့ဟာကိုတော့မှဒီဘက်မြောက်ဘက်ပိုင်းမှာမြောက်ဘက်ပိုင်းကနေရာမှာသူတို့အထင်မှာဟာမတ်စ်တွေအများကြီးရှိတယ်သူတို့မြေအောက်ခန်းတွေရှိတယ်အဲ့ဒီနေရာတွေမှာသူတို့ရှင်းလင်းခြင်းနဲ့အတွက်ကြောင့်မလို့မြောက်ဘက်ပိုင်းကဂါဇာမြောက်ဘက်ပိုင်းကလူတွေကိုတောင်ဘက်ပိုင်းကိုရွှေ့ခိုင်းနေဆိုတဲ့နေရာမှာဟိုနည်းနည်းတော့အခက်အခဲရှိအောင်ပေါ့နော်မတရားဘူးလို့တော့ထင်ရလောက်တယ်ဒါပေမဲ့လည်းအစ္စရေးဘက်ကလည်းသူတို့ဂါဇာဘက်ကဟိုပြည်သူတွေဟိုရိုးရိုးလူတွေကိုမထိခိုက်စေချင်လို့ရွှေ့ခိုင်းတာပေါ့ဘာလို့လဲဆိုတော့ဟာမတ်ဆိုတဲ့အဖွဲ့ကလည်းအဲ့ရိုးရိုးပြည်သူတွေကိုလူသားတိုင်းအနေနဲ့ကာကွယ်ထားတဲ့ပုံစံလိုမျိုးဖြစ်နေဆိုတော့အစ္စရေးဘက်ကလောက်တာလို့လောက်တာကတော့ဟိုနီလန်းအကောင်းဆုံးနီလန်းကိုတုံးထားတယ်လို့တော့မြင်ပါတယ်ဟု
တ်ကဲ့အဲ့တော့ဂျက်ကောကဘယ်လိုမြင်လဲရှင်ဒီအခုအစ္စရေးကကင်တွယ်နေတဲ့အနေအထားမှာဒီပါလက်စတိုင်းပြည်သူတွေဘက်ကဒီစစ်ပွဲပေါ့လေအစ္စရေးဟာမတ်စစ်ပွဲပေါ်တုံ့ပြန်တာတွေဘယ်လိုတွေ့ရလဲရှင
်ဂါဇာဘက်မှာရှိတဲ့ပါလက်စတိုင်းတွေအတွက်ကသူတို့ဒီစစ်ပွဲတွေမတိုင်ခင်ကဆိုလို့ရှိရင်သူတို့ဒီပါလက်စတိုင်းတွေအတွက်သူတို့ဗားရဲအစာတောက်ရေလျက်စစ်နဲ့ဒီလောင်စာစီပေါ့ဒါကိုအစ္စရေးဘက်ကပဲပို့ပေးတာဆိုဒီဟာမတ်စ် attack ဆလိုက်တဲ့စစ်ပွဲကာလအတွင်းထဲမှာဆိုလို့ရှိရင် Israel ဘက်ကနေပြောမှာဒီအစားအသောက်တွေလောင်စာစီတွေနောက်တစ်ခုကဒီလျှက်စစ်တွေထက်တောက်တာပေါ့လေနော်ပြီးတော့တောက်တုံးရီတွေထက်တောက်တိုက်တဲ့အတွေ့အကြုံတို့ကျွန်တော်တို့ဒီမီဒီယာတွေမှာဒီ Israel ဘက်ကမီဒီယာတွေရောအဲ့ Palestine ဘက်ကမီဒီယာတွေဒီ social media တွေအတော်များများမှာဒီ Palestinian တွေအနေနဲ့သူတို့ရဲ့အခက်အခဲတွေပြောရပေါ့လေနော်ဒီစစ်ဘေးကြောင့်သူတို့ကြုံတွေ့ခဲ့ရတယ်သူတို့ရဲ့ကလေးငယ်တွေမိသားစုတွေအမျိုးသမီးတွေအများကြီးပေါ့အခုလက်ရှိအခြေအနေဆိုရင်သူတို့2200ကျော်ဒီအသက်ခံရတဲ့ဒီစစ်ပွဲကြောင့်ပေါ့လေနော်ဒီ8000ကျော်သူတို့တိခိုက်တံရရပြီးတော့မှ4သိန်းနဲ့မှ2000ကျော်သူတို့ဘုန်းနဲ့အိမ်နဲ့ဖြစ်နေတယ်ပြောတယ်ဆိုတော့ဘုအချင်းလေးမှာတော့သူတို့ပါလက်စတိုင်းဂါဇာဘက်မှာရှိတဲ့ပါလက်စတိုင်းရဲ့အကြောက်ကဒီမဲ့တုံ့ပြန်ချက်ကသူတို့ရဲ့အခက်အခဲတွေကိုနိုင်ငံတကာကသိအောင်သူတို့ရင်ဖွင့်လာတယ်တွေ့ရတယ်နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ကတီးဖို့ဒီအချက်အသေးကိုပေါ့လေနော်အသက်နိုင်ဆုံးသူတို့ဖြည့်ဆင်းနိုင်တယ်လို့သူတို့မျှော်လင့်နေတာ
ဆက်
က်ပေးနေတယ်။နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းအဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်းကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရောက်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်တွေတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင် VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးဖို့ရော်လိုပါတယ်။နေ့တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင
်။ VOA American တန်ရဲ့တင်းလာနေမနက်ပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုအပတ်စဉ်အစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်သွားမှာပါ။အခုဒီအပတ်စဉ်အစီအစဉ်တစ်ခုဖြစ်တဲ့ကမ္ဘာမြေမမီဒီယာမြင်ကွင်းအလှည့်ဖြစ်ပါတယ်။မြန်မာနိုင်ငံတည်းကစီးပိပခါတွေကြောင့်မလို့ပြည်တွင်းဒုက္ခတွေခံမှန်းကြီးနှစ်တန်းဝန်းကျင်ဟာလုံခြုံရေးပညာရေးကျန်းမာရေးနဲ့စာဝတ်နေအခက်ခဲတွေကနေပြီးတော့တနည်းနဲ့တနည်းပိုခံစားနေရပါတယ်ဒုက္ခတွေအတွက်နိုင်ငံတကာရဲ့လူသားချင်းစာနာမှုအကူအညီတွေပေးနေပေမဲ့လည်းဒီထက်ထိရောက်တဲ့အကူအညီတွေပိုပြီးတော့လိုအပ်နေတယ်ဆိုပြီးတော့ဒုက္ခတွေကိုကူညီပေးနေသူတွေကပြောပါတယ်ဒီတစ်ပတ်ရဲ့ကမ္ဘာမြေမမီဒီယာမြင်ကွင်းသုံးသပ်ချက်ကိုဆောင်းပါရှင်ပြည်သွင်းနေတဲ့အတူအလေးမှတင်ဆက်ပေးထားပါတယ်ခင်ဗျာ
အားလုံးနဲ့မင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန္တကနေစီဘေးရှောင်ဒုက္ခသည်များရင်ဆိုင်နေရတဲ့လုံခြုံရေးပညာရေးကျန်းမာရေးနဲ့စာဝတ်နည်းအခက်ခဲများအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါဂါဇာဒေသမှာဟားမတ်စ်နဲ့အစ္စရေးတို့အပြန်အလှန်တိုက်ခိုက်နေကြတဲ့အကြောင်းတွေကမ္ဘာသတင်းတွေမှာလွှမ်းမိုးနေခြင်းမြန်မာနိုင်ငံမှာတော့ကချင်ပြည်နယ် KIU ဌာနချုပ်အနီးမှာရှိတဲ့မုံလိုင်ခတ်စစ်ပေးဆောင်စခန်းကိုအောက်တိုဘာ9ရက်နေ့ညမှာစစ်ကောင်စီတပ်ကဘုံကျဲတိုက်ခိုက်လို့ကလေးငယ်တွေအပါအဝင်လူပေါင်း30ဝန်းကျင်တေဆုံးခဲ့တယ်ဆိုတဲ့တုံ့နှုတ်ခြောက်ခြားပွဲသတင်းတွေထွက်ပေါ်လာတာတွေ့ရပါတယ်။မုံလိုင်ခတ်စစ်ပေးဆောင်စခန်းတိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးအထူးစိုးရိမ်ကြောင်းတရုတ်နိုင်ငံသားဌာနပြောရေးဆိုခွင့်ရှိသူဝမ်ဝင်းဘင်ကပြောကြားခဲ့တယ်လို့မြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂရုံးကလည်းအမျိုးသမီးကလေးငယ်တွေအပါအဝင်အရက်သားတွေတည်ဆုံးခဲ့တဲ့အပေါ်အထူးစိုးရိမ်ကြောင့်ကြီးညာချက်တစ်ဆောင်ထုတ်ပြန်ခဲ့ပါတယ်။မွန်လိုင်းခတ်စစ်ပေးချောင်းစခန်းကိုတိုက်ခိုက်ခဲ့တဲ့စစ်ကောင်စီလုံရက်ကိုကုလသမဂ္ဂဆိုင်ရာမြန်မာအသံမကြီးဦးကျော်မိုးထွန်းကကုလသမဂ္ဂအထွေထွေညီလာခံပထမကော်မတီအစည်းအဝေးမှာတင်ပြခဲ့ကြောင်းတမ္မကြီးဦးကျော်မိုးထွန်းကစစ်တပ်ဟာကြောင်းစေကံစေယုံအပါအဝင်ပြည်သူတွေနေထိုင်ရာနေရာတွေကိုခွဲခြားမှုမရှိဘဲလက်နက်ကြီးတွေလေကြောင်းတိုက်ခိုက်မှုတွေပြုလုပ်ခဲ့ကြောင်းမြမပြည်သူတွေဟာစစ်တပ်ရဲ့သားကောင်များဖြစ်နေကြကြောင်းတရားမဝင်အာဏာသိမ်းမှုနောက်ပိုင်းစစ်တပ်ဟာအမျိုးသမီးကလေးသူငယ်တွေအပါအဝင်ပြည်သူ4,000ကျော်ကိုတပ်ဖြတ်ခဲ့ကြောင်းလူပေါင်း200,000ဝန်းကျင်နေရာစွန့်ခွာခဲ့ကြရပြီးနေအိမ်ပေါင်း9,500 ကျော်မိချို့ဖျက်ဆီးခြင်းခံခဲ့ရကြောင်းကုလသမဂ္ဂမှတင်ပြခဲ့တယ်လို့ ARD သတင်းဌာနရဲ့သတင်းတပုတ်မှဖတ်ရှုရပါတယ်
။နိုင်ငံအလတ်အပြားမှာစစ်ပေးဆောင်ပြည်သူတွေဟာစာဝတ်နေရေးပညာရေးကျန်းမာရေးစတဲ့အခက်ခဲတွေအပြင်လုံခြုံမှုမရှိတဲ့အခြေအနေတွေနဲ့ပါရင်ဆိုင်နေရတဲ့ဆိုတာကိုလက်တလောတိုက်ခိုက်တာခံခဲ့ရတဲ့ပုံလိုက်ခတ်စစ်ပေးဆောင်စခန်းကသတိပြနေတာတွေ့ရပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညီလိုက်ဆောင်ရွက်ရေးမှုယုံ UNOCHA ကနိုင်ငံရေးအကြက်တဲတွေနဲ့လက်နက်ကိုင်ပဋိပက္ခတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံမှာအကြိမ်ကြိမ်နေရဆွတ်ခွာကြရသူတွေအပါအဝင်ပြည်တွင်းဒုက္ခသည်နှစ်သန်းတိပါရှိနေပြီးတော့စာနာမှုအကူအညီတွေအရေးတကြီးလိုအပ်နေတယ်လို့2023ခုနှစ်အောက်တိုဘာလ၂ရက်နေ့ကထုတ်ပြန်သတိပေးခဲ့ပါတယ်စစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းအိန္ဒိယနိုင်ငံတွေကိုတိမ်းရှောင်ရသူ6,300ကျော်ရှိပါတယ်ရခိုင်ပြည်နယ်ကိုဝင်ရောက်ခဲ့တဲ့မိုးခါဆိုင်ကလုန်းအတွက်အကူအညီဟာလဲဒေါ်လာ889သန်းရထားခဲ့ပေမဲ့လည်း28ရာခိုင်လုံးသာရရှိထားတာကြောင့်လုံလောက်မှုမရှိဘူးလို့လဲ UNOCHA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားတာတွေ့ရပါတယ်
အချိန်ကြာလာတာနဲ့အမျှ စစ်ဘေးကြောင့်စခန်းတွေမှာစားနပ်ရိက္ခာအခက်အခဲကြီးမားလာကကလေးငယ်တွေရဲ့ပညာသင်ကြားရေးနဲ့ကျန်းမာရေးစောင့်ရှောက်မှုပေးနိုင်ရေးတွေဟာအဓိကစိန်ခေါ်ချက်တွေဖြစ်လာနေပါတယ်အထူးသဖြင့်ကလေးငယ်တွေအသက်အရွယ်လိုက်ပုံမှန်ကာကွယ်ဆေးထိုးပေးနိုင်ရေးဟာစိုးရိမ်စရာပြဿနာတရားဖြစ်နေပါတယ်ကယားကယင်နီဒေသဖရူဆိုနဲ့ဒီမော့ဆိုမြို့နယ်တွေကစစ်ဘေးကြောင့်တွေရဲ့စာဝန်နေရေးပညာရေးကျန်းမာရေးအခြေအနေတွေကိုနှွေဦးကူရူလေးမြအဖွဲ့ကကိုတင့်စော်ဟင်းကအခုလိုပြောပြပါဗျာ
အဓိကကတော့စာနဲ့ရိတ်ခါပညာရေးကျန်းမာရေးနဲ့လုံခြုံရေးပေါ့အဓိကအဲ့အရာအဓိကကျစာနဲ့ရိတ်ခါမှာခြေခံလိုအပ်ချက်ဖြစ်တဲ့ဆက်စည်းစားပဲပေါ့ကပြက်လက်နေရပုံမျိုးဖြစ်တယ်လိုအပ်ချက်တွေရှိရပုံမျိုးဖြစ်တယ်ပညာရေးကိုထူခေါ်တာအကြောင်းတွေရှိတယ်ဒီလူနဲ့ဒီရဲ့ရွာဦးစီးပြီးဖွင့်ထားတဲ့အကြောင်းတွေရှိတယ်တင်ထောက်ကိုပစ္စည်းတွေဆန်ဆန်မလာကတွေအဓိကလိုအပ်ချက်ရှိနေတယ်ကျန်းမာရေးဆောက်ရှောက်မှုစေုံစေခံရှိပေမဲ့ဈေးဝယ်လို့မရတဲ့အချိန်မေးရန်ဝေးတဲ့စီချောင်းဒေတာတွေမှာဖြစ်တဲ့ဟာတွေအဟာရမပြည့်မီရဲ့ဟာမျိုးတွေကာကွယ်ဆေးလက်လက်မမီရဲ့ဟာအုံပံကိုဝင်ဆောင်နဲ့ပတ်သက်တဲ့ကာကွယ်ဆေးပုံစံမျိုးတွေပြီးတော့ဒီမွေကင်းစားနေရမယ့်ကာကွယ်ဆေးတွေကြီးစုကြီးလုပ်တဲ့ program ပုံစံမျိုးတွေပေါ့မှာအခက်အခဲဖြစ်နေတယ
်စစ်ဘေးချောင်းတွေအတွက်အခုတည်းပုံမကောင်းမအောင်ဘယ်လိုလုပ်နိုင်မလဲဆိုတော့သူ့အမြင်ကိုကိုတင့်စော်ဟင်းကအခုလိုပြောပါတယ်
ဒီချိုဖွဲ့စည်းရေပေါ့မှာ UN တို့လိုနိုင်ငံတကာဖွဲ့စည်းရေပြည်တွင်းကနေလို့တဲ့ခါမှာရောက်သည့်တလောက်မရောက်ဘူးတိကောက်စင်ထိန်းချုပ်မှုအောင်မှာရှိနေရကြပို့ရတာကဲတန့်ဖြစ်နေစီကောင်စီဘက်ကဖြက်လေးဖြက်လုံနေတဲ့ခါမှာမရောက်တဲ့ဟာမျိုးရှိနေရဲဆိုအဲ့လိုပုံစံမျိုးမှာ G2G လောက်ရမယ့်ကိစ္စမှာကရီနီကရမှာဆိုရင် IC တို့လိုဂျာကာလာအုပ်ချုပ်ရေးကောင်စီနေဆက်ကနေဖြစ်ဖြစ်ထိုင်းရဖြစ်ဖြစ်ဒါရဲ့ချိတ်ဆက်ပြီးတော့ G2G program နေနဲ့ 4B အလုံးလုံးတည်းမှာဒီစီဗေးချောင်းကျန်းမာရေးပညာရေးကိစ္စရဲ့ G2G အလုံးနာမယ်ဆိုတော့ပို့ပြီးတော့ချိုးရှိမယ်လို့ထင်နေတယ်နော် 4B ကပါဖြစ်နေမှာလို့ထင်တယ်
စီဗေးရှောက်ကလေးတွေရဲ့အာဟာရမပြည့်ဝမှုကာကွယ်ဆေးမရရှိမှုနဲ့ပညာကောင်းစွာမသိကြရမှုတွေဟာတိုင်းပြည်ရဲ့အနာဂတ်အပေါ်မှာကြီးမားတဲ့အကျိုးသက်ရောက်မှုတွေရှိလာမှာကတော့ပြည်ကြီးလက်ခံမလွယ်ပါပဲအခုထက်အခြေအနေတွေပိုဆိုးမသွားစေဖို့နိုင်ငံတကာအကူအညီတွေရရှိနိုင်ဖို့နဲ့မြေပြင်ကလိုအပ်နေတဲ့နေရာတွေကိုရောက်ရှိနိုင်ဖို့ဟာအဓိကလိုအပ်ချက်ဖြစ်နေတာတွေ့ရပါတယ်။ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေကနေပေးနေတဲ့မြန်မာနိုင်ငံအတွက်အကူအညီတွေလိုအပ်သူတွေထံရောက်ရှိနိုင်ဖို့နှီးလန်းရှာကြရမှာဖြစ်ပါတယ်။လက်ဆက်ကတစ်စီအထူးသဖြင့်ထိုင်းနဲ့အိန္ဒိယနယ်စပ်တွေကနေမြန်မာနိုင်ငံအတွင်းကိုပေးပို့နိုင်ရင်စီးပွားရေးတွေအတွက်ပိုပြီးထိရောက်အကျိုးရှိနိုင်တယ်လို့စောက်ကြည့်လေလာသူတွေကထောက်ပြကြပါတယ
်အမေရိကန်ကွန်ဂရက်လွှတ်တော်ရဲ့ဘာမာအပ်ပါဝင်တဲ့ NDAA အမျိုးသားကာကွယ်ရေးဥပဒေမူကြမ်း 2023-2024 ဘတ်ဂျက်နှစ်မှာမြန်မာနိုင်ငံအတွက်အမေရိကန်ဒေါ်လာ122သန်းအကူအညီပေးဖို့တတ်မှတ်ပြဋ္ဌာန်းထားပါတယ်အဲ့ဒီအထက်မှာစစ်လက်နက်ပစ္စည်းမဟုတ်တဲ့အကူအညီနန်းလီတဲ့အတွက်ဒေါ်လာ25သန်းလူသားချင်းစာနာမှုဆိုင်ရာအကူအညီဒေါ်လာ85သန်းနဲ့စစ်တပ်နဲ့ရဲ CDM တွေအတွက်ဒေါ်လာ 1.5 တန်းသုံးဆွဲဖို့ခွင့်ပြုထားတာတွေ့ရပါတယ်မြန်မာနိုင်ငံအတွက်ပေးတဲ့အကူအညီတွေထဲမှာဒေါ်လာ 122 တန်းအပြင်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေအတွက်ဒေါ်လာ 28 တန်းတီးခြားသတ်မှတ်ပေးထားပါတယ်အခုလို NDAA ကပေးအပ်ထားတဲ့အကူအညီတွေဟာ2023အောက်တိုဘာလကနေ2024စက်တင်ဘာလအတွင်းအကျုံးဝင်မှာဖြစ်ပါတယ်ຫນွေဥဒေါ်လာရေးအတွက်အားထားနေရတဲ့ပြည်တွင်းနဲ့ပြည်ပရောက်မြန်မာအလှရှင်တွေပန်းလာချိန်မှာနိုင်ငံတကာအကူအညီတွေရရှိနိုင်ရေးဟာအသက်တမျှအရေးကြီးတဲ့ကိစ္စရပ်ဖြစ်ပါတယ်။ဒါကြောင့်ຫນွေဥတော်လန်ရေးအတွက်ပေးရတဲ့အကူအညီတွေပေးကပေးဤမရမဖြစ်ရလေအောင်ပေးရတဲ့အကူအညီတွေမြေပြင်ကိုများများရောက်ရှိအောင်တာဝန်ရှိသူတွေတော်လန်ရေးအင်အားစုခေါင်းဆောင်တွေနိုင်ငံရေးခေါင်းဆောင်တွေအနေနဲ့နီလန်းရှာဖွေကြိုးပမ်းကြဖို့လိုအပ်ပါတယ်လို့နိုင်ငံရေးစောင့်ကြည့်လေ့လာသူတွေကဆိုပါတယ်ခမ
ဆောင်မရှင်ပြည်သွေးနိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုတင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာ VU မြန်မာပိုင်းကတင်းလာနေမနက်ပိုင်းအစီအစဉ်တွေကိုထုတ်လွှင့်တင်ဆက်ပေးနေတာပါ VU ကိုစာရေးသားဆက်သွယ်လို့ရဆိုရင်တော့ VU ရဲ့ email လိပ်စာက burmese@vuenews.com ဖြစ်ပါတယ်ခင်ဗျာသရရှင်တွေရဲ့ဝေဖန်အကြံပြုချက်တွေကိုကျွန်တော်တို့ကကြိုးစားပါတယ်အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာပြည်မှပေးစာများအစီအစဉ်လှည့်ကြလာပါပြီမအေးတနာကျော်တင်ဆက်ထားပါတယ်ခင်ဗျာ
ရှင်ပြောမင်္ဂလာပေါင်းနဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြတ်ရှင်
VOA ကိုရေးလာတဲ့သတင်းရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သတင်းရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသတင်းရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်ဆိုရတော့ရရှိကနေ့စဉ်နေ့တိုင်းအတန်လှည့်ပေးနေတဲ့အဖွဲ့သားတွေအားလုံးကိုအထူးကျေးဇူးတင်ပါတယ်တဲ့ဟုတ်ကဲ့ပါအခုလိုမျိုးကျမတို့အစီအစဉ်တွေကိုလည်းကြီးစုနားဆင်အားပေးတဲ့အတွက်ကျမတို့ကလည်းအထူးကျေးဇူးတင်ပါတယ်နော်ကြော်သေးဆန်းဆိုရတော့ရရှိကတော့အခုလိုသတင်းဥတွေတင်ဆက်ပေးတာကျေးဇူးတင်ပါတယ်တဲ့စစ်တဲ့အာနာတင်ပြီးတဲ့နောက်အခုချိန်ထိရေဒီယိုမှာမြန်မာသတင်းတွေကိုခိုးဝှက်ပြီးတော့နားထောင်နေရတဲ့ချစ်တော် VOE လို့ရေးလာပါတယ်ဟုတ်ကဲ့ပါအခုလိုအခက်အခဲတွေကြားရကအစီအစဉ်တွေကိုနားဆင်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။သွားရှင်နောက်တစ်ယောက်ကတော့ကျွန်တော်တို့ VOA ကထုတ်လွှင့်ပေးတဲ့အပတ်စဉ်ကဏ္ဍတစ်ခုကိုကြည့်ပြီးတော့စာရေးလာတာပါ
။ဟုတ်ကဲ့ပါ VOA ဝိုင်းတော်သားများကိုကျမ်းမှာစိတ်ချလာကြပါသည်။ VOA ကိုစာမြေးပါဘူး။အခုပထမဆုံးချိန်ရေးခြင်းဖြစ်ပါတယ်။မဆုမြတ်မုံရဲ့ခီးသွွားစီစဉ်လေးကိုကြည့်ပြီးရေးချင်စိတ်ဖြစ်ပြီလို့ပါ။ငါးပြားလိုက်ကငါးလေးတွေမြင်ရတော့အံ့ဩပြီပါတယ်။ကျွန်တော်အတွက်ထူးဆန်းနေလို့ပါ။နောက်တစ်ခုကမြန်မာနိုင်ငံရေးနဲ့ယူကရိန်းအခြေတိုင်းရှင်ချက်တွေများများထုတ်လွှင့်စီချပါတယ်။ YouTube ကနေနေ့တိုင်းနားဆင်အားပေးနေပါတယ်။ကျေးဇူးအထူးပါဗျာ
။ကျမတို့ကဘာတလောခီးသွားအစီအစဉ်မှာငားပြလိုက်ကိုတော်တော့ငားလေးတွေကိုမြင်ရလို့အံ့ဩမိပါတယ်တဲ့။ Okay ။နောက်တစ်ချီသောရရှင်တောင်းဆိုလာတာကယူကရိန်းအခြေတိုင်းရှင်ချက်တွေများများလေးထုတ်လွှင့်ပေးပါတယ်။ဟုတ်ကဲ့ထုတ်လွှင့်ပေးပါတယ်နော်။ကျမတို့အထူးအစီအစဉ်နေနဲ့အပတ်စဉ်ယူကရိန်းမြန်မာနိုင်ငံရေးစီရေးအခြေအနေနှိုင်းရှင်ချက်ကိုဟောင်စာကနေပြီးထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒီအစီအစဉ်ကိုရုံးမြင့်တန်ကြားထုတ်လွှင့်မှုမှာမကြည့်လိုက်ရအောင်ဆိုရင်လည်းကျမတို့ရေဒီယိုကလူတွေလည်းအတန်နဲ့နားထောင်လို့ရအောင်လို့ရေဒီယိုကနေပြီးလည်းထုတ်လွှင့်ပေးပါတယ်။နောက်ပြီး Facebook မှာလည်းအဲ့ဒီအစီအစဉ်ကိုပြန်ပြီးကြည့်ရှုလို့ရပါတယ်နော်။အစီအစဉ်တစ်ခုထုတ်လွှင့်ပေးပါဆိုပြီးတော့တောင်းဆိုလာတဲ့သရရှင်တယောက်ရဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးကြပါမယ်။ဒီသရရှင်ကသတင်းမှန်တွေကိုအချိန်နဲ့တပြေးညီတီးခွင့်ရတဲ့အတွက်ကြောင့်မလို့အမြဲတမ်းထာဝရ view ကိုအားပေးပါတယ်။ကျေးဇူးလည်းတင်ပါတယ်ဆိုပြီးတော့ခုလိုရေးလာပါတယ်
။မင်္ဂလာပါ view ရေလူငယ်ရီစီလီအန်ဒီရဲ့အိန္ဒိုမာ vape တောက်သုံးနာရဲ့ဆိုးကျိုးတွေကိုလူတွေသိဖို့အတွက်အထူးသဖြင့်တော့လူငယ်တွေကိုထိမ့်သိမ့်နေရတဲ့မိဘတွေသိဖို့ပညာပေးလေးလှူပေးစီခြင်းပါတယ်ရှင်။အနာသိမ့်ပြင်းနောက်ပိုင်းမှာဆက်ရှင်နှစ်ယောက်ဆေးလိတောက်တဲ့သူကပုံများလာတယ်လို့မှန်လုံအေးအေးကမ်းမှာပါမရှောင်တောက်သုံးနေရပါကျမဆိုရင်လေဆေးလိငွေမရှူခြင်းလို့အလုံခံကိုသွားပါတယ်အေးဆေးလိ wifi သုံးရင်းနဲ့ပေါ့လေဒါမဲ့ဆိုင်ထဲမှာ vape တောက်သုံးတဲ့သူတွေကများလာတယ်လို့ခွင့်ပြုရတယ်လည်းများလာတာကိုတွေ့ပါတယ်အထူးသဖြင့်16နှစ်အရွယ်လေးတွေပါတဖက်မှာတော်လိုင်းရင်ကြောင့်လူငယ်တွေဆုံးရှုံးနေရတယ်လို့တဖက်မှာမြို့မှနေတဲ့လူငယ်တွေကမိုးရစီဝါတားကောင်တွေဖြစ်နေကြရပါပြီပြောဆက်တစ်ခုကိုအလုံးဝိုင်းပြီးတော့တောက်တဲ့အတွက်မလူလားတဲ့ယောဂါတွေလည်းကူးနိုင်ပါတယ်။ကိုရီလိုဆေးလိမကြိုက်တဲ့သူတွေအတွက်ကလည်း vape ကအာခေါင်မှာဆူးရှပြီးတော့ချောင်းဆူရပါတယ်။ vape ကိုဘတ်စကားပေါ်မှာပါအစာတောက်နေကြတာပါ။ပြောပြရင်လည်းလူအနေမပြည့်ဘူးဆိုပြီးတော့ရန်အောင်ပြန်ထွေးခံရပါတယ်ရှင်။
ဟုတ်ကဲ့သူကဗီဒီယိုတစ်ခုလည်းပို့လာပါတယ်လူငယ်လေးတွေဒီသူပြောတဲ့ coffee ဆိုင်လိုမျိုးနေရာတစ်ခုထဲမှာဒီ vape ကိုအတူတူဝေမျှပြီးတောင်းနေကြတဲ့ပုံဖြစ်ပါတယ်ဒီ vape ဆိုတဲ့ဒီဆေးလိပ်ကိုဒီရေဝင်ပြောင်းနဲ့ရှူရတဲ့ဆေးလိပ်တစ်မျိုးကိုဝေငှပြီးတော့တောင်းနေကြတဲ့ဒီပြောင်းနံကရှူနေကြတဲ့ပုံကိုပို့လာတာဖြစ်ပါတယ်ဒါမဲ့လေဗီဒီယိုတွေကကာယကံရှင်တွေရဲ့ခွင့်ပြုချက်မရှိဘဲနဲ့ကျမတို့အသုံးပြုလို့မရပါဘူးနော်ဒီဗီဒီယိုပို့လာတာကိုကျေးဇူးတင်ပါတယ်ဒါမဲ့ဒီ vape ရှူတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျမကြီးကောင်းကျိုးဆိုးကျိုးတွေသိချင်ပါတယ်လို့ဒီသောရရှင်ရေးလာလို့ကျမတို့ VOE ကအပတ်စဉ်အစီအစဉ်ကျမကြီးအစီအစဉ်တင်ဆက်ပေးတဲ့ကိုဝင်းမင်းကိုပြပြထားပါတယ်။သူဒီအကြောင်းဆေးပညာအကျွမ်းနဲ့သူတွေကိုတေချာမေးမြန်းပြီးတော့တင်ပြပေးမယ်လို့လည်းပြောပါတယ်ရှင်။ဒါကြောင့်ဒီ vape ရှူတာအနေရှိမရှိဆိုတော့တက်ကျွမ်းနဲ့သူတွေတေချာပြောပြထားတာကိုစောင့်ပြီးတော့နားထောင်ကြည့်ပါနော်။ကျေးဇူးတင်ပါတယ်ရှင်။ရှင်နေစဉ်ကြုံတွေ့နေရတဲ့လူမှုဘဝအခြေအနေအထွေထွေနောက်ပြီးတော့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာကြတဲ့စာတွေကိုလည်းလက်ခံရရှိပါရရှင်။အဲဒီထက်ကစာတွေကိုလည်းကျွန်မအပတ်စဉ်တိုင်းတစ်ပုဒ်နှစ်ပုဒ်ဖော်ပြပေးနေပါရနော်အချိန်ရရင်ရသလို
And then hotel long away, the sick on sea, now ten chowla that then do it in my yellow, the Russian dia sago, popia, beats money. Eduan Laguna build the tassa, the sound in Lujama, Aisago Yayotim, a popia, be like Namano. The Russian are saying is up to buy, you know, or Nemo, my popia, we may. Did a cow or do Nemego, popia, Timmy?
VOA, why not do one or the alone, Jama Chanda Java's elo, Uzo, suit down like body? Namego, popia, be on, popia, we were. Yama Bijidamaga, Gaba Ananda, Saja Wala, the Queen Lo, Tishi Dong, Sigonsi, Chola, the Dan, Tadurane, Padabi, Janopalajo, the Do Tiri, Dudamaye, Timmy Usajago, Pobiajinova, Yama Biga, Poma and Nita, Mayo de Bu, Soviro, Sigonsiga, Chola, the Dan, Tadu Yuare, Ele, Diniama, Janobiojinagaro, Poma Mahode, Palajo Nere, Du, Ocho Nimaro, Chola Maga, Nichose, the Dan, Tadu Vazio, Yamabiji, Kawam, Yi Bom Boganiva, Piotama, Tijavare, Ocho Nida Shimiende, Minjin de Ya, Ninuyen, Timebi Taya Wabiode, Meninuyen, or Timebi, Dobe Kandraga, Namuchin Kabeji, Sayon Nimava, Yamabiji, Amyan Yanjan Bazibia.
Titorizin to Doligo Neme Sinna Piro Yila Pon Yabareno, Digagaro Duga, Duya Nanga Yingo, Lulula Topola, Apsipiro, Dru, Tones and I desire Dorasin Hilobe Tones and I.
မနက်ကမနေနေရတဲ့ကြောင့်မလို့တကယ်နာမည်အစင်းနေတော့ဒီလေးလိုင်းကနေပြီးတော့မပြောချင်တဲ့သောရရှင်ဖြစ်ပါတယ်။ဒါနဲ့သောရရှင်နောက်တစ်ခါတော့နိုင်ငံတကာမှာရောက်ရှိနေတဲ့ရွှေပြောင်းမြန်မာလှုပ်သားတွေကိုစားတိစားကိုရေးပါတယ်ဆိုပြီးတော့ခုလိုမျိုးစာတစ်စောင်ရေးလာပါတယ်ရှင်။ကုလရှိနိုင်ငံအသီးသီးမှအကြောင်းမျိုးမျိုးကြောင့်ရောက်ရှိနေကြတဲ့ရွှေပြောင်းမြန်မာလှုပ်သားတွေအနေနဲ့ရောက်ရှိရာနိ
ဒီမှာကြာရတာဝန်ထမ်းဆောင်ရင်ကိုချစ်တဲ့အမိမိအတွက်အလွန်ငွေတော့ပိုတော့ထဲနိုင်ကြမယ်ထင်ပါတယ်စေသာပေးစီကြပါတယ်ခင်ဗျာနိုင်ငံတကာမှာကြုံတွေ့နေရတဲ့မြန်မာလုပ်သားတွေအခက်အခဲကိုကုညီဖြည့်ရှင်ပေးပါဆိုပြီးတော့ NUG အစိုးရကိုတောင်းဆိုလာတာဖြစ်ပါတယ်သူကအဆင့်ဖြစ်အလွန်ငွေတော့မှာပိုရနိုင်ပါတယ်ဆိုပြီးတော့လည်းပြောလာတာပါအလွန်ငွေမရတာရတာအသာထားအခုလောလောဆယ်အဓိကတာဝန်ရှိရနိုင်ငံတကာမှာရောက်ရှိနေတဲ့ဒီတန်ယုံတွေတန်ကိုယ်စားလှယ်အဖွဲ့ကတည်ဝင်ကုညီပေးလို့ရနိုင်တာဖြစ်ပါတယ်နော် တော်ရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရင်ရက်ချင်ပါတယ်ရှင်အားလုံးပို့မှုကောင်းမှုအဆင်ပြေတဲ့နေ့ရက်တွေမြန်ဆုံးပိုင်ဆိုင်နိုင်ပါစေလို့ဖိုင်လိုက်လဲလဲဆန္ဒပြုပါတယ်နော်ကျွန်တော်တို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့ အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်အတွေ့အကြုံတွေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ချင်းရူဆချက်တွေရင်ဖွင့်စာတွေရေးတင်ကြရင်ဆိုရင်တော့ကျမတို့ဗီဒီယိုကိုစာရေးသဘောဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bamisetviewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bamis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့ မှတ်ချက်တွေလာပြီးတော့ရေးနိုင်သလို VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်။ ရေးသားပေးပလာတဲ့ဖြူရီမြန်မာဝိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာရီရင်ဖွင့်စာရီနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေကြဝိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်
ဖြူရီမြန်မာဝိုင်းဖေ့စ်ဘွတ်စာမျက်နှာနဲ့ယူတျူဘ်စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ပေးနေသလို
Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်ကျမတို့ရဲ့ VOA App နာမည်က VOA Bamis ဖြစ်ပါတယ်ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်ကျမဧသနာကျော်ပါ VOA ကိုလည်းစာရေးကြပါအောင်နော် တော်ရရှင်ရဲ့အားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်
VOA မြန်မာပိုင်းရဲ့တင်းစာနေမနေ့ပိုင်းစီစဉ်တွေကိုတင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့ ISP မြန်မာရဲ့မြင်ကွင်းကျမှတ်စုအစီအစဉ်ကိုတင်ဆက်ပြပါမယ်ခင်ဗျာ
ဒီတစ်ပတ်မှာတော့ ISB ကပြင်ရဝန်းကနေနှစ်ပတ်တစ်ချိန်ဖြန့်ဝေပေးနေတဲ့ Insight Email အမှတ်24မှာဖော်ပြထားတဲ့နေပြည်တော်လူကြီးကိုအခြေခံပြီးစစ်ကောင်စီဗဟိုချက်အရေးအပိုင်းနှစ်ကိုတင်ပြပါမယ်။ယာရူအားလုံးကနေဖယ်ရှားလိုက်တဲ့ဒုတိယဗဟိုချုပ်ကြီးမုံမြင့်ထွန်းကိုစစ်တရားရုံးကစီရင်ပြီးအရေးယူမှုလုပ်လိုက်ပါတယ်။နိုင်ငံတော်တစ္ဆာဖောက်ပြမှုအပါအဝင်အာဂရိလိုက်စားမှုတွေအတွက်သူ့ကိုဆွဲချက်တင်ခဲ့ပါတယ်။သူနဲ့အတူတပည့်ဖြစ်သူဘုံမှုချုပ်ရန်အောင်ဆိုလဲဆွဲချက်တင်စီရင်ခံခဲ့ရပါတယ်။နှစ်ဦးစလုံးကို20နဲ့ညီများတဲ့တသက်တကျုံပြစ်ဒဏ်ချမှတ်ခဲ့တယ်လို့ထုတ်ပြန်ပါတယ်။ထိရောက်တဲ့အရေးယူမှုလုပ်မယ်လို့စစ်ကောင်စီဥက္ကဋ္ဌကပြောခဲ့ပြီး12ရက်အကြာမှာပြစ်ဒဏ်ချခဲ့တာပါ။ဒါဟာစစ်ကောင်စီအဖွဲ့ဝင်2ဦးအပေါ်စစ်တရားရုံးနဲ့စီရင်ပြီးပထမဆုံးအရေးယူခဲ့တာလည်းဖြစ်ပါတယ်။စစ်ကောင်စီဗဟိုချက်အရေးကိုလေးလာတဲ့အခါစစ်ကောင်စီဥက္ကဋ္ဌအပေါ်မှာပဲတော့ချက်ချနေပါတယ်။အာဏာသိမ်းမှုအစောပိုင်းမှာတော့စုပေါင်းဆွေးနွေးတိုင်ပင်ကြတဲ့သဘောတွေ့ရပါတယ်။ Institution ပေါ်တစုံတရာအခြေခံထားတယ်လို့လည်းယူဆစေရပါပဲ။2022ခုနှစ်နဲ့2023ခုနှစ်တွေမှာတော့အာဏာကိုင်ဆွဲဆုံးဖြတ်ချမှုတွေပြောင်းလာပါတယ်။ဆုံးဖြတ်ချက်တွေဟာစစ်ကောင်စီဥက္ကဋ္ဌအပေါ်လုံလုံရရဗဟိုပြုမှုတည်လာပါတယ်။ Institution ကိုတရန်အရာတော်အသက်ဝင်အောင်လုပ်တာမျိုးအားနည်းလာပါတယ်။ဒီအတွက်စစ်ကောင်စီလုပ်နေတဲ့အစည်းအဝေးအချိန်အရည်နဲ့ပုံမှန်ဖြစ်မှုမဖြစ်မှုကိုကြည့်လို့ရပါတယ်။စစ်ကောင်စီအဖွဲ့ဝင်အားလုံးပါဝင်တဲ့အစည်းအဝေးလုပ်မှုတွေကတစ်နှစ်ထက်တစ်နှစ်ရောကြာနေပါတယ်။ကောင်စီဝင်အားလုံးပါတဲ့အစည်းအဝေးကို2021ခုနှစ်မှာ18ကြိမ်လုပ်ခဲ့ပါတယ်2022ခုနှစ်မှာ9ကြိမ်ပဲလုပ်ခဲ့ပြီး2023ခုနှစ်မှာတော့4ကြိမ်ပဲရှိပါတော့တယ်ပြည်ထောင်စုအစိုးရအဖွဲ့အစည်းအဝေးတွေလည်းတိတ်မလုပ်ဖြစ်တော့ပါဘူး2022ခုနှစ်မှာ10ကြိမ်လုပ်ခဲ့ပြီးမဲ2023ခုနှစ်မှာ4ကြိမ်ပဲလုပ်တာပါသေးတယ်အုပ်ချုပ်မှုစနစ်နိုင်ရှင်လေးလာချက်တွေအရာကိုအရင်စစ်အစိုးရနဲ့အတော်ကွာခြားခဲ့ပါတယ်ဘောကြောင့်မူကြီးတန်းရွှေလက်ထက်ကဆိုခရီးထွက်ချိန်ကလွဲလို့ကြံတဲ့အချိန်တွေမှာအစည်းအဝေးတွေကိုပုံမှန်ခေါ်ခဲ့တာသတိပြုစရာပါပဲ
3မှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
ဩစတြေးလျနိုင်ငံမှာလွှတ်တော်အမတ်ဟောင်းတူကနေပြီးတော့ထန်နီတိုင်းသားရေးရမူဝါဒကိုလူတွေသိအောင်သတင်းပြုမယ်အောင်လို့မိုင်900နီးပါးမိုင်ရှည်မာရသွန်ပြေးပြီးတော့မိမောင်းထိုးပြခဲ့ပါတယ်။နောက်နမဲကျော်တရကားလေးကဇက်ကောင်ချော့ကီအယုတ်မက္ကဆီကိုမှာရဲဖမ်းခံခဲ့ရပါတယ်။ပေါင်3000နီးပါးလေးတဲ့ကမ္ဘာအလေးဆုံးရွှေဖုံသီးဆန်ကြီးသစ်တင်သွားပါတယ်။ဒီလိုမျိုးကမ္ဘာတစ်လွှားကထူးခြားတဲ့သတင်းတွေကိုမိုက်အီတန်စင်နဲ့ကိုဝင်းခန့်မောင်ပြောပြပေးပါလိမ့်မယ်ခင်ဗျာ။
ဩစတြေးလျမျိုးသားတူမိုင်900နီးပါးအထူးမာရသွန်ခီးရှေကိုအချိန်9လကြာပြေးခဲ့ပါတယ်။ဩစတြေးလျအခြေခံဥပဒေတွင်မှာဌာနေတိုင်းသားတွေရေးပါဝင်ဖို့ပြည်သူထောက်ခံမှုယူအတိမျှဝေဖို့ဩစတြေးလျအမှတ်ဟောင်းလည်းဖြစ်တဲ့အသက်62နှစ်အရွယ်ပတ်ဖာမာက8950မိုင်ပြေးခဲ့တာဖြစ်ပြီးဗဟိုဩစတြေးလျဥလူလူတဲကြောက်တောင်မှအပြေးခရီးစဉ်အဆုံးသတ်သွားခဲ့ပါတယ်။အေယာကြောက်လို့လည်းခေါ်တဲ့ဥလူလူတောင်ဟာဌာနေတိုင်းသားတွေအထွတ်မြတ်ထားတဲ့နေရာလည်းဖြစ်ပြီးသူပန်းဝင်တဲ့အချိန်မှာဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘာနီစ်လည်းကြိုဆိုခဲ့ပါတယ်။အခုလိုမိုင်းထောင်ချီပြေးပြီးလူများသိစေအောင်မိမောင်းထိုးပြခဲ့တဲ့ပတ်ဖာမာရဲ့လှုပ်ဆောင်ချက်ပေါ်လေးစားအံ့ဩမိကြောင်းလည်းဝန်ကြီးချုပ်အယ်ဘာနီစ်ကပြောသွားခဲ့ပါတယ်။ဌာနေတိုင်းသားတွေရဲ့ဘဝတွေပေါ်တည်ရောက်မဲ့မူဝါဒရေးရာတွေမှာဩစတြေးလျလွတ်တော်မတ်တွေစီအကြံပြုနိုင်မဲ့ချက်ကိုအောက်တိုဘာ14ရက်နေ့မှာလွတ်တော်မှာမဲခွဲဆုံးဖြတ်မှုမတိုင်ခင်အခုလိုမိုင်ဝေးပြေးပြီးထောက်ခံကြရတယ်
Hollywood name Child's Play တရေရုပ်ရှင်ကအထူးကဆက်ကောင် Chucky တရေရုပ်မက္ဆီကိုနိုင်ငံမှာအဖမ်းခံရပါတယ်မက္ဆီကိုနိုင်ငံမြောက်ပိုင်းမှာသူ့ရဲ့ပိုင်ရှင်ရောမိစ္ဆာဝင်ဘူးတွေဆိုတဲ့ Chucky အယုတ်ကိုပါရဲကလက်ထိတ်ခတ်ပြီးတော့ဖမ်းခဲ့ရပါCarlos N ဆိုတဲ့အမျိုးသားက Chucky တရေရုပ်ရှင်တွေကလူသက်အယုတ် Chucky ပုံစံသူ့ရဲ့အယုတ်ကတရေဝင်ပူးနေလို့မိစ္ဆာအယုတ်ဆိုပြီးတော့လူတွေကို6လက်မိစ္ဆာထုတ်ဖို့ဆိုပြီးတော့ငွေတောင်းတာတွေကြောင်းမက္ဆီကိုရဲကသူတို့နှစ်ယောက်လုံးကိုဖမ်းလိုက်ပါတယ်ဒီငြိမ်အေးချမ်းမှုကိုနှောက်ယှက်ပြီးတော့တခြားသူတွေရဲ့ဂုဏ်သိက္ခာကိုညှို့နှွမ်းစေအောင်လို့လှုပ်ဆောင်မှုနဲ့သူတို့နှစ်ယောက်လုံးကိုရဲကအပြစ်ဒဏ်ချခဲ့ပါတယ်Chucky ရုပ်ကိုပါလက်ထိတ်ခတ်ခဲ့တဲ့ရဲမေကအယုတ်ကဖယ်လိုက်တဲ့ဓားကိုကင်ပြီးတော့ရည်နေခဲ့လို့အလုတ်ကိုမလေးစားပဲကချော့ကချော့ပော့ရုပ်လှုပ်ဆောင်နေဆိုပြီးအလုတ်မှာတတိပေးရလဲခံခဲ့ရပါတယ်။ Carlos N ကိုအချုပ်ကနေပြန်လွှတ်လိုက်ပြီးမယ်လေအဖမ်းခံခဲ့ရတဲ့ Chucky တရဲ့အယုတ်ကတော့ဘယ်ရောက်နေမှန်းမသိရဘူးဆိုပြီးမက္ဆီကိုတည်နေမှာဖော်ပြကြွားလိုက်ရှင
်။ရီကပ်ပြောင်းမှုမှာပေါင်း3000လီဘာလေးတဲ့ရွှေဖြုံသီးကကမ္ဘာအလေးဆုံးရွှေဖြုံသီးအဖြစ်စံချိန်တစ်ချိုးသွားပါတယ်မင်နီဆိုတာပြည်နယ်အနိုကာမြို့မှာထရာဗစ်ဂျင်ဂျာစိုက်ခဲ့တဲ့ရွှေဖြုံသီးက2549ပေါင်အလေးချိန်နဲ့ကမ္ဘာအလေးဆုံးရွှေဖြုံသီးအဖြစ်ကယ်လီဖိုးနီးယားမြောက်ပိုင်းမှာနေစဉ်ကျင်းပတဲ့ရွှေဖြုံသီးအလေးချိန်ပြိုင်ပွဲမှာစံချိန်တစ်တင်သွားပါတယ်250မြောက်အဖြစ်ကျင်းပတဲ့အလေးဆုံးရွှေဖြုံသီးပြိုင်ပွဲမှာဝင်ပြိုင်ဖို့ဒီအေယာမရွှေဖြုံသီးကြီးကိုတင်ပြီး33နာရီကြာကားမောင်းလာရတာဖြစ်ပါတယ်ရွှေဖြုံသီးချန်ပီယံဆုကိုသူရတာဒါပထမဆုံးအကြိမ်တော့မဟုတ်ပါဘူး2022ခုနှစ်တုန်းကလည်းသူဟာရွှေဖြုံသီးချန်ပီယံဆုရခဲ့ပြီးကမ္ဘာစံချိန်တင်လိုက်တာကြောင့်အမေရိကန်ဒေါ်လာ3000စုကြီးလဲရခဲ့ဘူးတာပါအေယာမရွှေဖြုံသီးချန်ပီယံပြိုင်ပွဲကအလေးဆုံးရွှေဖြုံသီး၄ခုကိုတော့အောက်တိုဘာ14နဲ့15ရက်တွေမှာကျင်းပမယ်ရွှေဖြုံသီးပွဲတော်မှာအလှပြထားမှာလည်းဖြစ်ပါတယ်ခင်ဗျာ
မေဂန်ပြာဇူကယ်လီဖိုးနီးယားပြည်နယ်ကခွေးစပင်ညက်သူတယောက်ကတော့ရိုးရိုးဆန်သယုံတွေမကအယုတ်ကလေးလာအထင်မှားရအောင်လို့ခွေးတွေကိုအလှဆင်ပေးနေပါလေဘရာဇီးနိုင်ငံမှာကြီးပြင်းခဲ့တဲ့ဂေဘရီယယ်ဖီတိုဆာကအသက်17နှစ်အရွယ်ကလေးကခွေးစပင်ညက်တဲ့အလုပ်ကိုဝါသနာပါလာတာပါအခုတော့သူ့စီမှာကေတာဖို့ခွေးတစ်ကောင်ကိုဒေါ်လာ900ကနေ1200ကျားကုန်ကြမှာဖြစ်ပါလေတချို့သခင်တွေကပွဲတခုခုသွားเสียရှိလို့ခွေးကိုအလှလာပြင်ကြတာဖြစ်ပြီးတချို့ကြတော့လေမတန်ဆွမ်းကလေးတွေအထက်စိတ်တန်ရာကုသရနေရာမှာသုံးနှစ်ခွေးတွေကိုအလှပြင်မှုခေါ်လာတတဲ့ဆိုပြီးသူကပြောပါလေခွေးတွေအတွက်အစိတ်တောင်မဖြစ်စေမယ့်ရားရံမှုကင်းစေမယ့်စိုးစိကိုပဲသုံးပြီးအလှပြင်ပြီးတာဆိုပြီးသူကပြောပါလေအခုချိန်ထိဆိုရင်ခွေးအကောင်ကြီးရာနေချီသူကအလှပြင်ပေးဘူးပြီးတော့တခါတော့ကဆိုရင်ရေသားကင်ဆာဖြစ်ပြီးတော့ကင်ဆာကင်းဝေးကြောင်းအထိမ်းမှဆင်နွှဲမဲ့တခင်အတွက်သူ့ခွေးရဲ့ကိုယ်ပေါ်မှာအသေးနှလုံးတစ်စိုင်းဖန်တီးပေးခဲ့တယ်ဆိုပြီးတော့လည်းသူကပြောရလေဘေးနားကသူတွေအားလုံးအပျော်ကူးဆက်စေတဲ့အတွက်ခွေးစံသားအလုပ်ကိုနှစ်သက်တဲ့အကြောင်းသူကပြောပါတယ်ရှင
်ဒီရဲ့တင်းလာနေမတဲ့ပိုင်းအစီအစဉ်လေးအဆုံးသတ်ပါပြီခင်ဗျာအခုကြမ်းရှိနေတဲ့အချိန်မှာတော့သတင်းအကျဉ်းချုပ်ကိုကျွန်တော်ကပဲတင်ဆက်ပေးပါမယ်ဂါဇာကနောင်ဒေသကကုလသမဂ္ဂရဲ့ခေါလုံရစခန်းတွေမှာရေပြတ်လာနေပြီးတော့ဂါဇာကအကြီးမားဆုံးဆေးရုံဝင်တဲ့ကိုလူတွေကပြုံတိုးပြီးတော့ခေါလုံနေကြရတယ်လို့ပဲလူတိုင်းဟာအသက်ရှင်ရပ်တည်နိုင်ရေးအတွက်တနင်္ဂနွေနေ့ကဆက်လက်ပြီးတော့ရုန်းကန်နေကြရပါတယ်ဆီအောင်နေတဲ့တူနာပြူတွေဟာလည်းမတန်ဆများပြားလာတဲ့လူနာတွေကိုကူးတနေကြရပြီးမြဲမိဆက်တွေအတွက်ဒီလောင်စာတွေမရှိတော့ရင်လူနာတွေတည်သွားမှာကိုဝေပူပန်နေကြရပါတယ်။အောက်တိုဘာလ9ရက်မှာဟားမတ်စ်အဖွဲ့ကအစ္စရေးနိုင်ငံတဲကိုဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်အစ္စရေး1300တေဆုံးခဲ့ရပြီးတော့အများစုကတော့ရပ်သားတွေဖြစ်ပါတယ်။ဒါတွေကိုတုံ့ပြန်တဲ့အနေနဲ့အစ္စရေးဘက်ကဂါဇာကမ်းမြောင်ဒေသကိုအစားအစာရည်မီးနဲ့စီးပွားတွေဖျက်တောက်ခဲ့ပြီးတော့ဟားမတ်စ်တွေကိုပြစ်မှတ်ထားပုံချဲတိုက်ခိုက်ခဲ့ပါတယ်။ဣသရေလဟာမတ်စ်တွေကြောင့်အုပ်စုတွေကြားမှာဒီအပြစ်ခတ်ရက်စိမ်းနဲ့ညီငယ်ရေးစကားဝိုင်းတွေပေါ်လာရေးကိုရှေ့ရှုပြီးတော့ဒီအရှိလေပိုင်းဆိုင်ရာတရုတ်ထူးတယ်မှန်ဇိုင်ကျွန်းဟာဒေသတွင်းသက်ဆိုင်ရာတိုင်းပြည်တွေကိုတွားရောက်မယ်ဆိုပြီးတော့တရုတ်နိုင်ငံဒီပိုင်နဲ့ CCTV သတင်းကနေပြီးတော့တနုနေဒီမှာဖော်ပြပါရယ်ဘယ်တုန်းကမှအင်အားနဲ့ပြဿနာမဖြေရှင်းနိုင်ပါဘူးဆိုပြီးတော့ရုပ်မြင်သံကြားအင်တာဗျူးမှာမစ္စတာဇိုင်ကျွန်းကပြောဆိုသွားခဲ့ပါရယ်ကျွန်တော်တို့ VOA ကထုတ်လွှင့်ပေးတဲ့ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုရောပတ်စင်ကဏ္ဍတွေကိုပါ VOA website မှာကျွန်တော်တို့ကြည့်ရှုလို့ရပါတယ်ခင်ဗျာအခု VOA မြန်မာပိုင်းအစီအစဉ်ရဲ့ဒီမနေ့အစီအစဉ်တွေကတော့အဆုံးသတ်ပါပြီဒီမနေ့အစီအစဉ်ရဲ့ထုတ်လွှင့်မှုကတော့ကိုရဲမော်ဖြစ်ပါတယ်အောက်တိုဘာလ16ရက်နေ့တနင်္ဂနွေမနေ့ Radio Season တွေကိုလှိုင်းတုံမီတာ24.50 52နဲ့လှိုင်းလိုက်မီတာ190ကနေပြီးတော့ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ VOA ကိုနားဆင်တဲ့အတွက်ကျေးဇူးအများကြီးပဲတင်ပါတယ်ကျွန်တော်တားညိဦးပါ